Welcome to the Voice of America in Burmese.
မင်္ဂလာနက္ခမရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်ရဲ2019ခုနှစ်အော်တိုဘာလ14ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ2432နဲ့40တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ဒီမှာခွာညိုပါခုနှစ်ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်ပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်အရေးပြီးပြတ်သွားဖို့ရာရည်ကြည်တယ်လို့ရခိုင်ပြည်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကူဖီအနန်ကပြောလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်အကြံတဲ့ပေါ်တောင်ဆန်းစုကြည်အနေနဲ့တိတ်ကိုထိတ်လန့်တုံ့လုပ်ရတယ်လို့သူရဲ့အကြံပေးပုဂ္ဂိုလ်တူကပြောရဲဆိုပြီးသတင်းတွေမှာကိုးကားဖော်ပြကြပါတယ်။မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာရောက်နေသူတွေကိုဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်အဖြစ်မခေါ်ဆိုဘူးလို့ဒုက္ခသည်အရေးကြွမ်းကျင်သူတူကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမှနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးဆွေးနွေးကြရမှာရခိုင်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ရဲ့ပြောကြားချက်ကဒီလိုပါ
We should remember that Myanmar is going through a very difficult transition after over 5 decades of military rule.
ဒီအုပ်ချုပ်မှုအမှနှစ်ပေါင်း50ကျော်နေလာတဲ့မြန်မာနိုင်ငံရဲ့ခက်ခဲလာတဲ့အခြေအနေတွေကိုသတိရသင့်ကြောင်းနဲ့အတူအပြည့်စုံနားဆင်ကြရပါမယ်။အဲဒီနောက်မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းနဲ့ VOA သီးသန့်မေးမြန်းခန်းမှာတော့ Mr. Kofi Annan ရဲ့လုံခြုံရေးကောင်စီမှရှင်းလင်းပြောပြချက်တွေကြောင်းကုလရဲ့ဖိအားတွေမြန်မာနိုင်ငံပေါ်ရော့သွားဖွယ်ရှိတယ်ဆိုတာကိုလည်းနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကကြေညာပေးပါမယ်ရှင်။
မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်အရေးကိစ္စပြီးပြတ်သွားဖို့အရေးကြီးတယ်လို့ရခိုင်အရေးအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအာနန်ကပြောလိုက်ပါတယ
် I think it's important for Myanmar that Rakhine is settled that will give them time and space to focus on
ရခိုင်ပြည်အရေးကိစ္စပြီးပြတ်သွားဖို့မြန်မာနိုင်ငံအတွက်အရေးကြီးပြီးအဲ့ဒါမှသာတနင်္ဂနွေလုံးကတခြားပြဿနာကြီးတွေကိုအာရုံစိုက်ဖို့အချိန်နဲ့လှုပ်ဆောင်နိုင်ခွင့်တွေရလာမှာပါဘာကြောင့်လဲဆိုတော့ဒီကိစ္စအတွက်အချိန်တွေဂျိုးပန်းအားထုတ်မှုတွေအရင်အမြစ်တွေအများကြီးအသုံးပြုနေရလို့ဖြစ်ပါတယ်လို့ကိုဖီအန်နန်ကပြောပါတယ်။အော်တိုဘားလ13ရက်တောက်ကြနေ့ကနယူးယောက်မြို့ကုလသမဂ္ဂလူမျိုးရေးကောင်စီမှာနှစ်နာရီကျော်ကြာလှုပ်တဲ့တကယ်ပိတ်အစည်းအဝေးမှာရခိုင်ပြည်အရေးသူဦးဆောင်တဲ့ကော်မရှင်ရဲ့တွေးရှိချက်တွေနဲ့အကြံပြုချက်တွေကိုမစ္စတာအန်နန်ကရှင်းလင်းတင်ပြပြီးတဲ့နောက်ပြည်ထောင်တွေကိုအဲ့လိုပြောသွားတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကနယ်ခြားဆောင်ကင်းစခန်းတွေကိုအစွန်းရောက်တွေကတိုက်ခိုက်ပြီးတဲ့နောက်မြန်မာစစ်ဖက်ကစစ်ဆင်ရေးလို့ရှင်းလင်းတာမှာအင်အားအလွန်ကျွံသုံးခဲ့တယ်ဆိုတဲ့ဆူဆွဲချက်တွေလူခွေရေးချိုးဖောက်တယ်ဆိုတဲ့ဆူဆွဲချက်တွေထွက်ထားတဲ့အတွက်နိုင်ငံတကာကမြန်မာစစ်ဖက်ကိုဖိအားပေးဖို့စတင်လှုပ်ဆောင်နေပြီလို့လည်းမစ္စတာအနန်ကပြောသွားပါတယ်မြန်မာနိုင်ငံအခြေအနေဟာနှစ်ပေါင်း50ကျော်ကြာစစ်ဖက်အုပ်ချုပ်မှုအဆုံးသတ်ပြီးတဲ့နောက်တိတ်ကိုခက်ခဲတဲ့အသွင်ကူးပြောင်းရေးကာလဖြတ်တန်းနေရတာကိုသတိပြုဖို့လည်းမစ္စတာအနန်ကထောက်ပြသွားပါတယ်တောက်ချာနေကလုပ်တဲ့လူငွေကောင်စီဆွေးနွေးပွဲကိုအမြဲတမ်းဖော်ဝင်နိုင်ငံတွေထဲကနှစ်နိုင်ငံဖြစ်တဲ့လက်ရှိလက်ကျဥက္ကဋ္ဌပြင်သစ်နိုင်ငံနဲ့ဖြီးတီနိုင်ငံတို့ကပူးတွဲကမကထာပြုခေါ်ယူတာဖြစ်ပြီးတော့ကိုဗီယန်နံကိုဖိတ်ကြားပြီးရှင်းလင်းတင်ပြစေခဲ့တာပါ။ရခိုင်ပြည်ကြားတဲ့ပတ်သက်ပြီးလက်ရှိနိုင်ငံတကာမှာအားလုံးသဘောတူလက်ခံထားပုံရတဲ့လှုပ်ဆောင်ရမှာတွေကတော့အကြမ်းဖက်အခြေအနေတွေကိုရပ်ဆိုင်းဖို့လူသားချင်းစာနာမှုအကူအညီတွေအပြည့်အဝပေးနိုင်ဖို့နဲ့ထွက်ပြေးသွားသူတွေနေရာရင်းပြန်နိုင်ဖို့ဆိုတာတွေပဲဖြစ်ပါတယ်။အခုလုပ်တဲ့လူညွေးကောင်စီဆွေးနွေးပွဲနဲ့ဆိုရင်ရခိုင်ရေးလူညွေးကောင်စီမှာဆွေးနွေးကြတာ3ချိန်ရှိသွားပြီဖြစ်ပြီးတော့ကိုဖီအန်နန်ကိုယ်တိုင်တက်ရောက်တင်ပြတာကတော့ဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်
။ရိုဟင်ဂျာဒုက္ခသည်အကြက်တဲပေါ်ဒေါန်ဆန်းစုကြည်အနေနဲ့တိတ်ကိုထိတ်လန့်တုံ့လုံရတယ်လို့ဒေါန်ဆန်းစုကြီးရဲ့အကြံပေးပုဂ္ဂိုလ်တဦးကပြောတာကိုကိုကပြီးရိုက်တာသတင်းတစ်ပုဒ်မှာဖော်ပြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြီးဟာတကယ်ပဲဂရုပြုအလေးနဲ့ထားတဲ့အကြောင်းအများကဒီလိုမျိုးနားလေလက်ခံထားကြတာမဟုတ်ဘူးဆိုတာကိုသူသိပါကြောင်းအဲ့ဒီအကြံပေးပုဂ္ဂိုလ်ကပြောပြီးတကယ်တမ်းကဒေါန်ဆန်းစုကြီးဟာတိတ်ကိုအလေးနဲ့ထားပါတယ်လို့ဆိုပါတယ်ဒေါန်ဆန်းစုကြည်စိတ်ဝင်စားအလေးထားတာကဒီအကြက်တဲကိုဘယ်လိုဖြေရှင်းရမလဲစစ်ဘက်အနေနဲ့မဟုတ်ပဲအရတားအစိုးရအနေနဲ့အကူအညီတွေပေးနိုင်စွာပြန်လဲတင့်မြတ်ရေးနဲ့ပြန်လဲတည်ဆောက်ရေးလုပ်ငန်းဆောင်ရွက်မှုတွေရှိအောင်ဘယ်လိုလုပ်ရမလဲဆိုတာဖြစ်တယ်လို့အမည်မဖော်လိုတဲ့အဲ့ဒီအကြံပေးပုဂ္ဂိုလ်ကသတင်းတောက်တွေကိုဒီတယ်လီဖုန်းကနေတဆင့်ပြောကြားတဲ့အကြောင်းရိုက်တာသတင်းမှာရေးပါတယ်ဒါပေမဲ့အခြေအနေတွေကိုနောက်ထပ်မီးထိုးပေးသလိုမဖြစ်စေဖို့ဒေါန်ဆန်းစုကြည်အနေနဲ့ဂရုတစိုက်လှုပ်ဆောင်နေရတယ်လို့အဲ့ဒီအကြံပေးပုဂ္ဂိုလ်ကဆိုပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာ NDA များတဲ့အနေအထားမှာရှိနေတယ်လို့ဆိုပါတယ်။ဒီအကြံပေးပုဂ္ဂိုလ်ရဲ့ပြောစကားတွေနဲ့ပတ်သက်ပြီးအတည်ပြုဖို့မြန်မာနိုင်ငံကဒေါန်ဆန်းစုကြည်ရဲ့ကိုယ်စားလှယ်တွေကိုဆက်သွယ်လို့မရခဲ့ပေမဲ့သူဟာဒေါန်ဆန်းစုကြည်နဲ့နီးစပ်သူဖြစ်တယ်ဆိုတာထင်ရှားတဲ့မြန်မာရေးကျွမ်းကျင်သူနှစ်ဦးကရိုက်တာသတင်းဌာနကိုအတည်ပြုခဲ့တယ်လို့လည်းသတင်းမှာဖော်ပြပါတယ်။ ဒါပေမဲ့အဲ့ဒီပုံကုန်ဦးဘယ်သူတွေဆိုတာကိုတော့ပြောမထားပါဘူးမြန်မာနိုင်ငံမှာအစိုးရအဖွဲ့တွေကခေါင်းဆောင်တူဦးရဲ့အကြံပေးပုံကုန်တူဦးကသတင်းတောက်တွေကိုတယ်လီဖုန်းကနေတဆင့်ရှင်းလင်းပြောဆိုတယ်ဆိုတာမျိုးဟာမရှိသလောက်ရှားပါတယ်တခိုင်အကြက်တဲလူမျိုးထိရှာလွယ်တဲ့ကိစ္စမျိုးဆိုရင်တာဝန်ရှိသူတွေဟာပို့ပြီးတော့ထိန်းထိန်းသိမ်းနဲ့သတိထားပြောဆိုလို့ရှိပါတယ်
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခတွေမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းဆွဆွဲခံနေရတဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့စောင်းဝဲချက်တွေကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းတပ်မတော်ကောက်ရေးဦးစီးချုပ်ယုံကပြောပါတယ်။ဩဂုတ်လ25ရက်နေ့ကအာဆာအစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်စောင်းဝဲတာမှာတပ်ဖွဲ့ဝင်တွေအနေနဲ့ဥပဒေချိုးဖောက်ခဲ့မှုရှိမရှိတပ်မတော်စစ်ဆေးရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကစစ်ဆေးလျက်ရှိကြောင်းသတင်းထုတ်ပြန်ထားတာပါ။ရိုဟင်ဂျာမွတ်စလင်တွေကိုအပိတိုင်ပေါင်းထုတ်ဖို့အစိုးရလူမျိုးရေးတပ်ဖွဲ့တွေရဲ့စနစ်တကျဆောင်ရွက်ခဲ့တဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ကြောင်းကုလသမဂ္ဂကဒီသတင်းပတ်ထဲဆွဆွဲခဲ့ပြီးနောက်မှာပဲအခုလိုပြောဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုကနေအချက်အလက်အပြည့်စုံရတယ်ဆိုရင်တရားဝင်သတင်းထုတ်ပြန်သွားမယ်လို့လည်းကာဝေးဦးစုချုပ်ရုံ Facebook စာမျက်နှာမှာတင်ထားတဲ့ကြေညာချက်မှာပြောထားပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်အခြေအနေတွေကြောင့်ထွက်ပြေးသွားပြီးလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေထိုင်နေကြတဲ့မွတ်စလင်တွေကိုရိုဟင်ဂျာလို့ဘင်္ဂလားဒေ့ရှ်အစိုးရကတရားဝင်မခေါ်သလိုဒုက္ခသည်တွေအဖြစ်လဲမခေါ်ဘူးလို့ဒုက္ခသည်ကြီးကကျွမ်းကျင်သူတူဦးကပြောပါတယ်။သူတို့ကိုဘယ်လိုခေါ်မလဲဆိုတာနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့လဲလက်ခံနိုင်မဲ့အသုံးနှုန်းမျိုးဖြစ်လို့ဖြစ်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစ조사နေတဲ့ဒီပိုင်းထဲမှာပဲဒါနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်အစိုးရရဲ့ရည်တည်ချက်ကလည်းတိတ်ကိုရှင်းပါတယ်လို့လူဝင်မှုနဲ့ဒုက္ခသည်ဆိုင်ရာဘင်္ဂလားဒေ့ရှ်ကျွမ်းကျင်သူတူဦးက VOA ကိုပြောပါတယ
် They're calling them displaced forcefully displaced citizens of Myanmar
သူတို့ကိုအိုးအိမ်စွန့်ထွက်ပြေးဖို့အတင်းအကျပ်ပြုမှုခံရသူမြန်မာနိုင်ငံသားတွေအဖြစ်ဘင်္ဂလားဒေ့ရှ်ကခေါ်ဆိုပါတယ်အဲ့ဒီမှာလဲမြန်မာနိုင်ငံရဲ့ရည်တည်ချက်နဲ့ဆန့်ကျင်နေပါပြီ။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံရဲ့အဆိုအရသူတို့ဟာမြန်မာနိုင်ငံသားတွေမဟုတ်ကြပါဘူး။ဒါပေမဲ့အဲ့လိုခေါ်ဝေါ်တာအရသူတို့ကိုရိုဟင်ဂျာတွေအဖြစ်ဘင်္ဂလားဒေ့ရှ်ကတရားမဝင်မတုံးတဲ့သဘောပါပဲ။ယူရေဘူးရအဖြစ်တော့အဆိုအရတာဝန်ရှိသူတွေကအဲ့လိုတုံးဆွဲခေါ်ဆိုကြပါတယ်။ဒါပေမဲ့လက်ရှိမှာတရားဝင်ခေါ်ဆိုတဲ့အတုံးနှုံးကတော့အိုးအိမ်စွန့်ထွက်ပြေးလာရသူမြန်မာနိုင်ငံသားတွေဆိုပြီးဖြစ်ပါတယ်။ဆိုပြီးတော့ဒီလူဝင်မှုနဲ့ဒုက္ခသည်ကြီးကဘင်္ဂလားဒေ့ရှ်ကျွမ်းကျင်သူဖြစ်တဲ့အာဇစ်မူနီယာက VOA ဘင်္ဂလီဘာသာနဲ့ဆက်သွယ်မေးမြန်းခန်းမှာပြောခဲ့ပါတယ်။ဒါဟာအတိုင်းအတာတစ်ခုထိဘင်္ဂလားဒေ့ရှ်ဘက်ကတန်တမန်နီးကျလှုပ်ဆောင်တာဖြစ်တယ်လို့လည်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်ကိုလုံခွင့်ပြုထားသူတွေကိုအနေထားတစ်ခုခုပေးထားသလိုဖြစ်ပေမဲ့သူတို့ဟာမြန်မာနိုင်ငံကဖြစ်တဲ့ဥယျာဉ်စွန့်ထွက်ပြေးဖို့အကြက်တဲပြုမှုခံရသူတွေဖြစ်တယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်ကခိုးလုံခွင့်ဒါမှမဟုတ်နေထိုင်ဖို့နေရာတစ်ခုနဲ့အကူအညီတွေပေးထားတာပဲဖြစ်တယ်ဆိုတာကိုဘင်္ဂလားဒေ့ရှ်ကရှင်းရှင်းလင်းလင်းလှုပ်ထားတာပါဆိုပြီးတော့သူတို့ကိုဒုက္ခသည်တွေအဖြစ်သတ်မှတ်ခေါ်ဆိုတာမျိုးမလုပ်ဘူးလို့အာဆစ်ကပြောပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဟာမြန်မာနိုင်ငံကနေထွက်ပြေးသွားသူတွေကိုသူတို့နိုင်ငံထဲမှာလက်ခံထားပေမဲ့ဒုက္ခသည်ဆိုင်ရာ1950ခုနှစ်နိုင်ငံတကာသဘောတူစာချုပ်နဲ့69ခုနှစ်ဒီနောက်ဆက်တွဲသဘောတူညီချက်တွေကိုလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုမဟုတ်ပါဘူ
း UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာယူဝတ်မှာလှိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရကနေစနေမနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အီရန်နိုင်ငံဟာအနောက်အရာကြီးနိုင်ငံတွေနဲ့ချုပ်ဆိုထားတဲ့တတက်နှစ်နှစ်ရှိနျူကလ িয়ার သဘောတူစာချုပ်ပါသဘောတူညီချက်တွေအတိုင်းလိုက်နာလုံဆောင်ခြင်းမရှိဘူးလို့ဆိုပြီးအီရန်ဆိုင်ရာတင်းမာတဲ့မဟာဗျူဟာသစ်တစ်ခုကိုသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာချပြလိုက်ပါတယ်။အဲ့ဒီအထက်မှာအီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်တွေထုတ်လုပ်နိုင်မဲ့လမ်းကြောင်းပေါ်မရောက်အောင်တာစီရေနောက်ထပ်တံခတ်ရည်ရည်မှုတွေချမှတ်ဖို့လည်းပါဝင်ပါတယ်။အီရန်အစိုးရရဲ့ရန်လိုတဲ့လိုရတွေကိုရင်ဆိုင်ဖို့နဲ့အီရန်နိုင်ငံအနေနဲ့ဘယ်တော့မှကျွန်တော်ဆိုလိုတာဘယ်တော့ကိုမှနျူကလ িয়ার လက်နက်ရမသွားစေဖို့အဓိကလှုပ်ဆောင်မဲ့အချက်တွေနဲ့အတူကျွန်တော်တို့ရဲ့မဟာဗျူဟာကိုဒီကနေ့ကြေညာပါတယ်လို့တောက်ချာနေကသမရအင်ပီရိုကနေတနိုင်ငံလုံးကိုရုပ်မြင်သံကြားကနေထုတ်လုပ်တဲ့မိန့်ခွန်းမှာသမရကပြောသွားပါတယ်။
တော့ကြနေကရုပ်မြင်သံကြားမှာပြောခဲ့တဲ့ထရမ့်ရဲ့စကားပေါ်ထွက်လာပြီးနောက်အီရန်အပေါ်ဆက်ဆံမှုကိုကြည့်ရင်သမ္မတထရမ့်အစိုးရဟာရန်လိုတဲ့အာဏာရှင်အစိုးရဖြစ်ပြီးအမေရိကန်သမ္မတဟာအာဏာရှင်လူလိန်ဖြစ်ကြောင်းအီရန်သမ္မတကတုံ့ပြန်ခဲ့ပါတယ်။ဒီကနေ့အခြေအနေကိုကြည့်ရင်နျူကလ িয়ার သဘောတူညီမှုကိုအမေရိကန်ကသာဆန့်ကျင်နေပြီးအမေရိကန်ဟာအီရန်ပြည်သူတွေဒုက္ခရောက်အောင်ကြံစီခဲ့တဲ့အခြားအချိန်ခါတွေထက်အခုဆိုရင်ပိုပြီးတော့တောင်တည်တာနေကြောင်းသ တမရရူဟာနီကတုတ်ပြန်လိုက်တာပါဒီတမရထရန့်ရဲ့အမှတ်ချက်စကားထွက်ပေါ်လာပြီးနောက် EU အပါအဝင်အခြားဥရောပနိုင်ငံတွေဖြစ်တဲ့ဗြိတိန်ပြင်သစ်ဂျာမနီတို့ကပါဒီအီရန်နျူကလ িয়ার သဘောတူညီချက်ကိုဆက်လက်ထောက်ခံကြောင်းပြောကြပါတယ
်အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ကဝိုင်ထုတ်လုပ်တဲ့ဒေသမှာအပြင်းထန်ပြန့်နှံ့လုံခြုံနေတဲ့တော်မီတွေဟာမီးကြီးတစ်ခုတည်းဖြစ်ပေါင်းသွားပြီလို့နာဘာခရိုင်မီးသတ်ဦးစီးဌာနကအကြီးအကဲကတောက်တာနေမှာပြောပါတယ်ပို့ပြီးတော့6သွေပြီးလေထန်တဲ့အခြေအနေကိုမီးသတ်သမားတွေရင်ဆိုင်နေရတာပါဆန်ဖရန်စစ္စကိုမြို့တောင်ဘက်ပိုင်းမှာလုံနေမီးတွေကြောင့်တနင်္ဂနွေနေ့ကလေးကဆိုရင်တေဆုံးသူ32ယောက်ထိရှိတော့ပါပြီခင်ဗျာ
လုံငယ်တဲ့သတင်းနှစ်ပတ်ကလတ်စ်ဗီဂတ်စ်မြို့မှာလူအများအပြားတည်စီခဲ့တဲ့လေဟာပြင်ဂီတဖြိုပြီးဝဲလူအုပ်သေးကိုပြစ်ခတ်ခဲ့တဲ့တနတ်သမားဟာလေရင်စီတန်ကီနှစ်ခုကိုရည်ရွယ်ချက်ရှိရှိပြစ်ခတ်ခဲ့ပုံရတယ်လို့အာနာဘိုင်တွေကယုံကြည်ထားပါတယ်တည်ဆုံးသူတနတ်သမားဘက်ဒော့ဟာမက်ကရန်နိုင်ငံတကာလေစိတ်ကစီတန်ကီတွေကိုရည်ရွယ်ချက်ရှိရှိနဲ့ဖောက်ခွဲခြင်းပုံရတယ်လို့ရဲအယားရှိတွေကပြောပါတယ်
စနေနေ့မနက်ဖြန်ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ကိုညာဝေအောင်တို့ပြောပြပေးသွားကြတာပါအခုရခိုင်ရေးလုံခြုံရေးကောင်စီမှဆွေးနွေးရှင်းလင်းခဲ့ကြတာတွေကိုနားဆင်ကြရပါမယ်ရှင်မြန်မာနိုင်ငံအုပ်ချုပ်ရေးစနစ်ဟာနှစ်ခုတွဲအုပ်ချုပ်ရေးစနစ်ဖြစ်နေတဲ့အတွက်ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်တဲ့အပိုင်းမှာပူးပေါင်းဆောင်ရွက်နိုင်ဖို့အခက်အခဲရှိတယ်လို့ရခိုင်ပြည်ဆိုင်ရာအကြံပြုချက်တွေကိုဦးဆောင်ရေးသားခဲ့တဲ့ဒေါက်တာကိုဖီအာနန်ကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေတိုက်နှက်ချီတဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြပြီးတဲ့နောက်လူသားချင်းစာနာမှုဆိုင်ရာပြဿနာကြီးအဆုံးသတ်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြနေကအလို့သဘောဆွေးနွေးခဲ့တဲ့အချိန်ဒေါက်တာကိုဗီအာနန်ကအခုလိုပြောကြားခဲ့တာပါဒီဆွေးနွေးပွဲအတွင်းရခိုင်ရေးနဲ့ပတ်သက်လို့ဘာလုပ်သင့်တယ်ဆိုတဲ့အချက်တွေကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူခဲ့ကြပါတယ်အပြည့်အစုံကိုမဆုမြတ်မွန်ကဆက်ပြီးပြောပြပါမယ်ရှင
်လုံခြုံရေးကောင်စီရဲ့လက်ရှိအလှည့်ကြဥက္ကဋ္ဌပြင်သစ်နိုင်ငံရဲ့အစီအစဉ်နဲ့တောက်ကြနေတော့ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌဒေါက်တာကိုဗီအာနန်နဲ့ Aria Formula Meeting အလွတ်သဘောဆွေးနွေးပွဲကျင်းပခဲ့ပါတယ်ရခိုင်ပြည်နယ်အကြံပေးကော်မရှင်ထုတ်ပြန်ထားတဲ့အစီရင်ခံစာပါအချက်တွေကိုကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီယာနန်ကအဓိကရှင်းပြခဲ့ပါတယ်။မြန်မာအစိုးရကရောလုံခြုံရေးကောင်စီအဖွဲ့ဝင်တွေရောနိုင်ငံတကာအဖွဲ့အစည်းတွေရောကဒီအစီရင်ခံစာကိုလက်ခံထားကြတဲ့အတွက်အားလုံးပေါင်းပြီးလက်တွေ့ဆောင်ရွက်နိုင်မယ့်မူပေါင်းတွေချမှတ်နိုင်မယ်လို့မစ္စတာကိုဖီယာနန်ကပြောပါတယ်
။ Hopefully the Myanmar and the international community can work together on these broad issues
ဒီကြပြန်းတဲ့ပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံနဲ့နိုင်ငံတကာအသိုင်းအဝိုင်းတို့ဟာအတူတကွပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ပြီးတော့မြန်မာနိုင်ငံအနေနဲ့လည်းဒီပြဿနာကြီးကိုဖြေရှင်းနိုင်အောင်အချိန်နဲ့လှုပ်ခွင့်ပမာဏပေးထားဖို့လည်းအရေးကြီးတယ်လို့ထင်ပါတယ်ဒါဟာအချိန်နဲ့အထောက်အကူပြုအရင်းအမြစ်တွေအများအပြားလိုအပ်နေလို့လည်းဖြစ်ပါတယ်
မစ္စတာကိုဖီယန်နန်ကဒီမိုကရေစီစနစ်ပေါ်ဆောင်နေတဲ့မြန်မာနိုင်ငံရဲ့အခက်အခဲတွေကိုလည်းလုံခြုံရေးကောင်စီကိုရှင်းပြခဲ့ပါတယ်မြန်မာနိုင်ငံရဲ့အခြေခံဥပဒေကြောင့်အုပ်ချုပ်ရေးစနစ်မှာခေါင်းဆောင်မှုနှစ်ခုဖြစ်နေတယ်ဆိုတာကိုရှင်းပြခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာခုလိုပြောပါတယ
် We should remember that Myanmar is going through a very difficult transition after over 5 decades of military rule
ဒီပေါင်း50ကြာစစ်တပ်အုပ်ချုပ်မှုခံခဲ့ရတဲ့မြန်မာနိုင်ငံဟာအင်မတန်ခက်ခဲတဲ့အပြောင်းအလဲတွေကိုဖျက်ဆီးနေရတယ်ဆိုတာမမေ့သင့်ပါဘူး။စီမံအုပ်ချုပ်နိုင်ဖို့အခက်အခဲတွေရှိပါတယ်။ကျွန်တော်တို့အနေနဲ့နှစ်ဖက်လုံးနဲ့လက်တွဲလုပ်ဖို့လိုအပ်ပါတယ်။မြန်မာနိုင်ငံအုပ်ချုပ်ရေးစနစ်မှာခေါင်းဆောင်မှုနှစ်ခုတွဲအုပ်ချုပ်ရေးစနစ်ဖြစ်နေတယ်ဆိုတာကိုလုံခြုံရေးကောင်စီကိုကျွန်တော်ဒီကနေ့ပြောကြားခဲ့ပါတယ်။ဒါကြောင့်မို့လို့အကြံပြုချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာလိုက်လျောညီထွေရှိစွာနဲ့ညှိနှိုင်းဆောင်ရွက်နိုင်ဖို့အခက်အခဲတွေရှိနေပါတယ်။ကျွန်တော်အနေနဲ့ခေါင်းဆောင်မှု200လုံးနဲ့အတူတွဲပြီးသူတို့အနေနဲ့အစိုးရတစ်ခုအဖြစ်အတူတကွအကောင့်ထဲပေါ်ရေးဖေးကြအောင်တွန်းအားပေးလုပ်သွားဖို့လိုအပ်ပါတယ်
။ရခိုင်ပြည်နယ်အရေးလုံခြုံရေးကောင်စီမှတတိယအကြိမ်ဆွေးနွေးပွဲအတွင်းအဖွဲ့ဝင်အများစုကြားသဘောတူခဲ့တဲ့အချက်တွေကိုကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီး Matthew Rycroft ကသတင်းတောက်တွေကိုအခုလိုပြောပါတယ်
။ So there's a very high degree of consensus about what needs to be done and we summarize them in the three big points that Secretary General Guterres made about end to the violence.
ဒီပြဿနာကိုဖြေရှင်းရမှာဘာတွေကိုလှုပ်ဆောင်ရမယ်ဆိုတဲ့အချက်တွေကိုလက်ခံခဲ့ကြတာတွေ့ရပါတယ်။အတွင်းအမှုချုပ် Guterres ပြောခဲ့တဲ့အချက်၃ချက်ကိုအခြေခံပြီးကျွန်တော်တို့ပြောခဲ့တာကအကြမ်းဖက်မှုအဆုံးသတ်ရမယ်၊လူသားချင်းစာနာမှုအထောက်အကူတွေပို့ဆောင်ခွင့်ပြုရမယ်၊ဒုက္ခသည်တွေနေရရင်ကိုဘေးကင်းစွာနဲ့ပြန်ခွင့်ရကြရမယ်ဆိုတဲ့အဓိကလက်ငင်းပေါ်ဆောင်ရမယ်အချက်တွေဖြစ်ပါတယ်။ရေရှည်အတွက်ကတော့ပြစ်မှုကျွလွန်သူတွေကိုအပြစ်ပေးအေးအေးယူဖို့နဲ့ ကိုဖီအာနန်ရဲ့အကြံပေးချက်တွေကိုလိုက်နာဖော်ဆောင်ဖို့ဖြစ်ပါတယ်။ဒီအချက်တွေနဲ့ပတ်သက်လို့အများကသဘောတူကြတာတွေ့ရပါတယ်။ဒါကြောင့်လုံခြုံရေးကောင်စီအနေနဲ့ဒီလိုစီးနှုံးတဲ့စိတ်ဓာတ်နဲ့ဆက်လက်ဆောင်ရွက်သွားနိုင်မယ်လို့မျှော်လင့်ပါတယ်။ဓာတ်တက်ပူပြီးအရေးအယူဆောင်ရွက်ရမယ့်အချက်တွေကိုလည်းကျွန်တော်တို့စဉ်းစားသုံးသပ်သွားမှာဖြစ်ပါတယ်
။မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီလုံခြုံရေးကောင်စီမှဆုံးဖြတ်ချက်ချဖို့ရှိသလားဆိုတဲ့အမေးကိုတန်အမတ်ကြီးရိုက်ခရော့ဖ်ကအခုလိုဖြေပါတယ်။
Yesterday, we heard Aung San Suu Kyi set out in a speech her initial ideas for how to build that long-term future for Rakhine, and we'll be watching developments closely.
Mani ga Aung San Suu Kyi ye meigun ma Rakhine pi ne ye ye shi anagat atwet belo ti sao yu ma le so ye tu ye kanu sin sa jet de ko chanaw lo cha ti ka ya ba de tu pyo ja ne di saka re ko let twe phaw saung ya ma phi thon tu de mu de ko chanaw lo ni ni kat kat saung ji twa ma phit ba de naw so a ni ne ဒီကိစ္စတွေအားလုံးနဲ့ပတ်သက်လို့မြန်မာနိုင်ငံသားအားလုံးရဲ့အကျိုးကိုရှေ့ရှုပြီးစစ်မှန်တဲ့တိုးတက်မှုရရှိဖို့ကျွန်တော်တို့အခွင့်အလမ်းပွင့်လာပြီလို့ပြောချင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဦးဆောင်နေတဲ့နိုင်ငံနေနဲ့ကျွန်တော်တို့အခြားလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့ဒီအခွင့်အရေးကိုလက်လွတ်မခံဘဲနီးနီးကပ်ကပ်ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ပါတယ်
တောက်ကြနေတော့ကလုံခြုံရေးကောင်စီမှရခိုင်ပြည်နယ်အရေးဆွေးနွေးပွဲကိုမြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းအပါအဝင်မြန်မာအစိုးရကိုယ်စားလှယ်အဖွဲ့လည်းတက်ရောက်ခဲ့ပါတယ်ရှင်
မဆူမြတ်မွန်ပြောပြသွားတာပါရှင်အခုလိုရခိုင်ပြည်မြောက်ပိုင်းအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှကိုဖီအာနန်ရှင်းလင်းတင်ပြခဲ့ပြီးတဲ့နောက်မြန်မာနိုင်ငံပေါ်ဖိအားပေးလိုတဲ့နိုင်ငံတချို့ရဲ့သဘောထားတွေတောင်းပျော်ပြောင်းသွားနိုင်တယ်လို့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်းထွန်းကပြောကြားလိုက်ပါတယ်တောက်ကြနေလုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်ခဲ့တဲ့ဦးတောင်းထွန်းကိုဦးကျော်စန်းသားကဆက်သွယ်မေးမြန်းခြင်းအခုစင်မအခုလိုပြောကြားခဲ့တာပါဦးတောင်းထွန်းနဲ့ဆက်သွယ်မေးမြန်းခံအပြည့်အစုံကိုနားဆင်နိုင်ပါပြီရှင်
မြန်မာလူညုံရေးအကြံပေးပုဂ္ဂိုလ်ဦးကံတော်ခင်ဗျာပထမဦးဆုံးပေးချင်တာကဒီနေ့ကျင်းပတဲ့လူညုံရေးကောင်စီမှာမစ္စတာကိုဖီအန်နန်က brief လုပ်တယ်ဒီပွဲတွေကိုမြန်မာနိုင်ငံကပြည်သူတွေကမြန်မာအရေးစိတ်ဝင်စားတဲ့ကမ္ဘာလူတွေကစောင့်ကြည့်နေကြပါ
ဆိုတော့
ဒီအစည်းအဝေးဟာမြန်မာနိုင်ငံအရေးအတွက်ဘလောက်အရေးကြီးလဲဆိုတာအကြံပေးအရင်ဆုံးသုံးသပ်ပေးပါခင်ဗျာ
ဟုတ်ကဲ့ပါဒီအစည်းအဝေးကတော့အရေးကြီးပါပဲဘာဖြစ်လို့ဆိုတော့ဒီကျွန်တော်ဦးစားပြောကြားချင်တာကတော့ဒီနေ့လုပ်တဲ့အစည်းအဝေးကလုံခြုံရေးကောင်စီရဲ့ပုံမှန်အစည်းအဝေးတော့မဟုတ်ပါဘူး။เนาะသူတို့ခေါ်တဲ့ area formula meeting လို့လုံခြုံရေးကောင်စီအဖွဲ့ဝင်တနင်္ဂနွေနေ့ပြီးတော့ဟိုကမခရာပြုလုပ်ပြီးတော့ကျင်းပလို့ရတဲ့အစည်းအဝေးမျိုးဖြစ်ပါတယ်။သူကတော့ကျွန်တော်တို့ကပြောရင်တော့ informal meeting ပေါ့เนาะတရားတရားလွတ်လွတ်လပ်လပ်ပြောလို့ရတဲ့အစည်းအဝေးမျိုးဖြစ်ပါတယ်။အဲတော့ဒီနေ့လုပ်တဲ့အစည်းအဝေးမှာတော့ UK နဲ့ပြည်ထောင်နိုင်ငံတို့ကကမခရာလို့ပြောဒီအစည်းအဝေးကိုခေါ်ခဲ့ပါတယ်။အဲဒီခေါ်တဲ့အခါမှာသူတို့ဖိတ်တဲ့အထဲမှာဒီလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံအပြင်ကိုဖီအန်နန်သူဖိတ်ပါတယ်ရခင်တွင်းမှုချုပ်ပေါ့နော်ကိုဖီအန်နန်ကိုလည်းဖိတ်တယ်နောက်ပြီးတော့ကျွန်တော်တို့လိုလည်းဖိတ်တယ်ဘင်္ဂလားဒေ့ရှ်ကိုလည်းဖိတ်တယ်အဲ့တော့ကျွန်တော်တို့တွေကအဲ့တော့ကိုယ်နိုင်ငံရဲ့ဟိုရည်တည်ချက်တွေကိုပြောကြားကြပါတယ်ပြောကြားကြတဲ့အခါမှာကိုဖီအန်နန်ကတော့မြန်မာနိုင်ငံမှာသူတနှစ်တာကာလပတ်လုံးသူလုပ်ခဲ့တဲ့ advisory commission နဲ့ပတ်သက်လို့ဒီလုပ်ငန်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံကဘလို့ပူပေါင်းဆောင်ရွက်ခဲ့တယ်မြန်မာနိုင်ငံကလည်းသူတို့နောက်ဆုံးဒီဩဂုတ်လ24ရက်နေ့မှာသူတို့ထုတ်ပြန်တဲ့နော်အစည်းအဝေးမှာပါတဲ့ကျွန်တော်တို့အစုပြုချက်တွေအားလုံးမြန်မာနိုင်ငံလက်ခံတဲ့အကြောင်းသူပြောတဲ့အခါမှာဒါအပြုသဘောဆန္ဒဆိုတာအများလဲတည်ရှိခွင့်ရသွားပါတယ်ဒါလေးကတော့အပြုသဘောလုပ်တဲ့အတွက်ကောင်းပါတယ်ခင
်ဟုတ်ကဲ့အဲ့မှာပြင်းပြင်းထန်ထန်ဖိအားပေးခံရတာမြန်မာကိုလက်ညှိုးထိုးဝေဖန်ပြီးပြောတဲ့ဟာတွေရောကြုံခဲ့ရပါလားခင်
ဒီနေ့မှာတော့အဲ့လိုမရှိပါဘူးကျွန်တော်တို့ဒီအလားတူဟိုစက်တင်ဘာလ28ရက်နေ့ကတခါလုံခြုံရေးကောင်စီပုံမှန်ဆွေးနွေးလုပ်ပါတယ်အဲ့ဒီမှာတော့ကျွန်တော်လက်ညှိုးထိုးရဲ့သဘောမျိုးတွေဖြစ်ပါတယ်ဒီနေ့ကတော့ဒီပူးပေါင်းအဖြေရှာဖို့အတွက်ဘယ်လိုလုပ်တင်လဲနိုင်ငံတွေကနေပြီးတော့ဆွေးနွေးကြတဲ့အခါမှာဘာတွေ့ရလဲဆိုတော့ကျွန်တော်အနေနဲ့ကတော့အဲ့ထဲမှာပြောတဲ့ဟာတွေအတိအကျပြောလို့မရဘူးခင်ဗျာပြောခွင့်မရှိလို့ပါ
okay.
ဘာဖြစ်လို့လဲဆိုတော့ဒီဟာကို confidential procedure နဲ့လုပ်လို့ပါသို့တော်လည်းကျွန်တော်ရေးဘူးအဖြစ်ပြောရမယ်ဆိုရင်တော့သူကဒီရှေ့ဆက်ပြီးတော့လမ်းစဉ်ပေါ့နော်ဘယ်လိုလုပ်ကြမလဲဒီဟာမှာဟိုပြဿနာတစ်ခုဖြစ်တယ်ဆိုတော့အလုံးကတော့ဟိုလက်ခံထားပြီးဖြစ်တယ်အထူးသဖြင့်လူ9သိန်းလောက်ပေါ့နေရာရှေ့ပြောင်းနေထိုင်ကြတယ်ဆိုတော့ဒီပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုတော့ဝိုင်းဝန်းဆွေးနွေးတဲ့သဘောပါပဲဒီနေ့ကတော်တော်လေးအပြုသဘောဆောင်တဲ့အခြေအနေဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီထဲမှာသောသောကလည်းပဲအဲ့ဒီပြင်သစ်သမ္မတကြီးနဲ့အဲ့ဒီဗြိတိန်သမ္မတကြီးမက်သျူရိုက်ကော့ဖ်တို့ press briefing မှာပြောသွားတာတွေ့ရပါတယ်ကူဖီအန်နန်လည်းပြောပါတယ်သတင်းထုတ်တွေကိုအဲ့ဒီမှာသူကလောလောဆယ်မှာဒီ အကြမ်းဖက်မှုတွေကိုရဆိုင်မှုရဲ့နောက်ပြီးတော့ဒီလူတွေကိုစာနာမှုအထောက်ပံ့ပေးဖို့အတွက်လမ်းဖွင့်ပေးဖို့ရဲ့နောက်တစ်ခုကဒီလူတွေကုန်သတ်စီပြန်လာဖို့ဆိုတဲ့လောလောဆယ်အခြေအနေသုံးရပေးပါတယ်နောက်ပြီးတော့ရေရှည်လုပ်ငန်းအနေနဲ့ကတော့ဒီပြဿနာရဲ့ root cause ပေါ့လေအဓိကဈေးမြေအကြောင်းကိုဖြေရှင်းဖို့ဆိုတော့ဒီအချက်တွေထဲမှာဘယ်ဟာဟာအခက်အခဲဆုံးစိန်ခေါ်မှုဖြစ်မဲ့ထင်ပါလေမြန်မာနိုင်ငံဘက်ကဒီသူတို့ရဲ့ root cause ကိုဖြေရှင်းရမယ်ဆိုတာများအခက်အခဲဆုံးဖြစ်နေမလားလို့တောင်းထောက်မယ်လို့ပြောလို့ရတယ်ခင်ဗျာ
ကျွန်တော်အနေနဲ့ဟိုဒီဥစ္စာကိုသုံးသပ်ရမယ်ဆိုတော့သူတို့ဟိုပြောတဲ့အထက်မှာဒီလက်ရှိဖြစ်ပေါ်နေတဲ့အာဒီ violence ပေါ့နော်တိုက်ပွဲတွေပါတယ်ရဆိုင်ဖို့ဆိုတာကျွန်တော်တို့ကတော့ဒီနေ့ပြောတဲ့အထက်မှာလည်းပြောပြီးဖြစ်ပါတယ်ဒါစက်တမလာ9ရက်နေ့တည်းကနေပြီးတော့ဒီအခုလိုတိုက်တာခိုက်တာတွေကမရှိတော့ပါဘူးဘာလို့ဆိုတော့ဒီဥစ္စာ security operations တွေ clearance operations တွေကလည်းမရှိတော့တဲ့အကြောင်းကျွန်တော်ပြောကြပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့သူတို့ဒါဟိုတချို့ကတော့ဒီအာမနေ့အထိတချို့ဒီနော်နေစားမှာအာဖြတ်ကျော်နေတာရှိတော့မယ်လို့ပြောပါတယ်ဒါပေမဲ့ကျွန်တော်ပြောပြတာတော့ဒီဥစ္စာကတော့အကြောင်းမျိုးမျိုးရှိမှာပါเนาะကျွန်တော်တို့ဒီ security ဟို clearance operation မရှိတော့တဲ့အကြောင်းကျွန်တော်ပြောပါတယ်နောက်တစ်ခုကတော့သူတို့အဓိကပြောနေတာကတော့ဒီလူမှုရေးရကူညီပေးဖို့ဟာဒါထိရောက်စွာပေးဖို့ဆိုပြီးပြောတယ်အဲ့ဒါလည်းကျွန်တော်တို့လုပ်နေတာရှိတဲ့ကြောင့်ကျွန်တော်ပြောတော့သူနည်းနည်းလေးအရင်ကနဲ့ဆိုင်တော့ပို့ပြီးတော့လက်ခံလာတဲ့သဘောရှိပါတယ်အထူးသဖြင့်ဒီနေ့ကနိုင်ငံတော်ကြီးတိုင်ပင်ခံပုဂ္ဂိုလ်ပြောတဲ့ဟာတွေကိုသူတော်တော်များများကိုးကားပြီးပြောကြတယ်ဗျအဲ့ဒါလေးကတော့ကောင်းပါတယ်ဘာလို့ဆိုတော့ကျွန်တော်တို့ကဒီမှာဟိုဒီဝေဖန်ချက်တွေဆွဆဲချက်တွေကျွန်တော်တို့ကစကားနဲ့တုတ်ပြန်နေမဲ့အစားလက်တွေ့လုံဆောင်ချက်တွေနဲ့တိုးတက်မှုတွေပြမယ်လို့ပြောထားတာသူတို့ကဒါလေးကိုသူတို့လူလာလက်ခံပါတယ်အဲ့တော့ကျွန်တော်တကယ်လုပ်ငန်းကျွန်တော်ဟိုဘာလုပ်ရမလဲဆိုတော့နောက်တစ်ဆင့်ရတော့ကျွန်တော်လုတ်ပြရမှာပေါ့နော်ကျွန်တော်လုတ်ပြရင်တော့တော်တော်လေးအချိန်လေးတိုးတက်မှုရမှာပါအဲရေရှည်မှာတော့ကျွန်တော်ရေရှည်လုပ်ငန်းကတော့ရှိမှာပေါ့အဲ့ဒီရေရှည်လုပ်ငန်းကတော့ကျွန်တော်ထင်တယ်ဒီလောက်ခက်ခဲမှာမဟုတ်ပါဘူးရေရှည်လုပ်ငန်းကလည်းကျွန်တော်အချိန်ယူပြီးလုပ်လို့ရမှာပ
ါဟုတ်ကဲ့ဆိုတော့လုပ်ငန်းရေးကောင်စီကဒီကနေ့အစည်းအဝေးတွေကလုပ်ငန်းရေးကောင်စီမြန်မာနဲ့ပတ်သက်ပြီးတော့ဆွေးနွေးလာခဲ့တဲ့တိစားတွေထဲမှာတကယ်လို့မြန်မာဟာသူတို့လောလောဆယ်ဖြစ်စီကျင်တဲ့တိုက်တွန်းတဲ့ကိစ္စကိုမလုတ်ခဲ့ရင်ဘာဆက်လုပ်မယ်ဆိုတဲ့ plan B ရှိပါသလားဆိုပြီးတော့ဒီနေ့သတင်းထောက်တယောက်ကခုနကပဲကူဖီအန်နန်ကိုဒီ briefing ကထွက်လာတဲ့အခါမေးတာကြားရပါတယ်ကူဖီအန်နန်ကသူ့အနေနဲ့တော့မရှိဘူးလို့ဆိုရတယ်လုံခြုံရေးကောင်စီ as a whole အဲ့လိုများရှိလာနိုင်တယ်ထင်ပါလားဦးသွန်းတော
်ဟောကျွန်တော်ဟိုထင်တာတော့ဒီနေ့ဟို Mr. Kofi Annan ကိုတိုင်တက်ရောက်ပြီးတော့ကျွန်တော်တို့ကဥစားပေါ့နော်ပူးပေါင်းဆောင်ရွက်နေတယ်ဆိုတာကို तू ကအတိအကျရှင်းလင်းပြောကြတဲ့အတွက်ချိဆက်ပြီးတော့ကျွန်တော်တို့ဖိအားပေးလိုတဲ့နိုင်ငံတွေတော့နည်းနည်းခက်ခဲမဲ့သဘောရှိပါတယ်အာဘာဖြစ်ဆိုကိုဗီယနာနေပြီးတော့နောက်ဆုံးအပိတ်မှာသူပြောတာတော့အာဒီရှေ့ဆက်သွားဖို့ကတော့ကော်မရှင်ရဲ့ recommendation တွေကတင့်တော်ဆုံးဖြစ်တယ်လို့အားလုံးလက်ခံတယ်လို့သူဆပါတယ်ဆိုတော့အားလုံးကလူလူလားလားလက်ခံတဲ့အတွက်အာဒီကျွန်တော်တို့တိတ်ပြီးတော့ပြင်းပြင်းထန်ထန်ဟိုဒီ resolution တွေပဲချဖို့တော့မရှိဘူးလို့ကျွန်တော်ယူဆပါတယ်သို့တော်လည်းဒီအနောက်နိုင်ငံချို့ကတော့ဒါလေးကိုဆက်လုပ်ဖို့တော့ကြိုးစားမှာကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့။တမကြီးအဲ့တော့နောက်တစ်ခုကျွန်တော်မြင်ချင်တာကဒီနိုင်ငံတကာစာမျက်နှာမှာအခုလိုပြည်လောင်လုပ်နေသလိုဒီနိုင်ငံတကာရဲ့တိုက်တွန်းချက်အကြံပြုတင်ပြချက်တွေကိုလက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာပြည်တွင်းမှာတော့အတိုက်ခံတွေတွေးနိုင်ပါသလားခင်ဗျာ
။ကျွန်တော်တို့ကဒါဒီဥစ္စာကိုမှန်မှန်ကန်ကန်လုပ်ဖို့တော့လိုပါတယ်။ဟိုပြည်တွင်းမှာလည်းကျွန်တော်တို့အများပြည်သူနားလည်အောင်ကျွန်တော်ရှင်းပြဖို့လိုပါတယ်နိုင်ငံတကာမှာအခုကျွန်တော်တို့ pressure တွေပေးနေပါတယ်အဲ့တော့အဲ့လိုခါမှာဟိုကုလသမဂ္ဂနိုင်ငံစာမှာဆိုရင်တော့အထွေထွေနီလာကချမှတ်တဲ့ကျွန်တော်ဆုံးဖြတ်ချက်တွေဆိုရင်သူကဒါအဆိုပြုဆုံးဖြတ်ထားတာဖြစ်တဲ့အတွက်ကျွန်တော်လိုက်မနာခဲ့တဲ့သူကပြစ်ဒဏ်ပေးတဲ့နီလာမရှိပါဘူးသို့တော့လုံခြုံရေးကောင်စီကနေပြီးတော့ကျွန်တော်တို့ဆုံးဖြတ်ချက်ချမယ်ဆိုရင်ကျွန်တော်မလွဲမသွေလိုက်နာဆောင်ရွက်ဖို့လိုပါတယ်ကျွန်တော်တို့လုံခြုံရေးကောင်စီမှာဆုံးဖြတ်ချက်မချနိုင်အောင်ကျွန်တော်ကြိုးပမ်းဖို့လိုပါတယ်အထူးသဖြင့်လုံခြုံရေးကောင်စီကနေချလိုက်တဲ့အခါမှာဆိုရင်ဥပမာအားဖြင့်နော်ကိုရီးယားတို့ကတော့သူလုတ်တယ်လို့အာဆန့်ရှင်တွေတက်မယ်ဆိုရင်ကျွန်တော်တို့မှာဟိုဖက်ဖက်ကထိခိုက်နစ်နာစရာအကြောင်းရှိပါတယ်အကြောင်းလို့ဒီကျွန်တော်အခုဟိုစီးပွားရေးဖွံ့ဖြိုးအောင်ဆောင်ရွက်နေတဲ့အချိန်မှာအဲ့ဒါမျိုးမဖြစ်တင်တာတွေမဖြစ်အောင်ကျွန်တော်တို့ကဒီမှာကြိုးပမ်းပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်ဒါကြောင့်မလို့လုံခြုံရေးကောင်စီရဲ့ခြေလှမ်းကိုတော့ကျွန်တော်တို့သတိထားဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အဲ့ဒီဟာကိုပြည်တွင်းမှာ convince ဖြစ်အောင်ပြည်သူတွေလူလူလက်ခံလာနိုင်အောင်လုပ်နိုင်မဲ့အခြေအနေတော့ဘယ်လိုမြင်ပါလဲ
အခုအခြေအနေကတော့ကျွန်တော်တို့မနေ့က ပြုလုပ်တဲ့ဟိုပွဲမျိုးပေါ့နော်ဟိုနိုင်ငံတော်ကြီးတိုင်ပင်ခံပုဂ္ဂိုလ်ကိုယ်နိုင်ကနေပြီးတော့ပြည်သူတွေကိုအာပုံဝင်လင်းလင်းတင်ပြတာတွေရှိပါတယ်ဒီအားတွေကကောင်းပါတယ်ခင်ဗျအဲ့တော့ပြည်သူတွေကလည်းနားလည်သဘောပေါက်ဖို့လိုပါတယ်အာကျွန်တော်တို့အဲ့ဒါလည်းဟိုတစ်ခုပေါ့နောက်တစ်ခုကတော့ကျွန်တော်တို့ပြည်တွင်းမှာဟိုဒီအာဘာသာပေါင်းစုံကျွန်တော်တို့တွေ့နေမှုလုပ်နေတာလည်းရှိပါဒါတွေလည်းအထောက်ကူပြုတယ်လို့ကျွန်တော်ယူဆပါတယ
်။သောနောက်ခင်ဗျာနောက်ဒီကိစ္စဒီအခုဖြစ်တဲ့ပြဿနာရခိုင်ပြည်မြောက်ပိုင်းဖြစ်တဲ့ပြဿနာကိုနိုင်ငံတော်ရဲ့ဒီအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ကိုယ်တိုင်ကင်တွယ်တယောက်ပြီးဖြေရှင်းရတယ်ဆိုတော့ဒါဟာမြန်မာနိုင်ငံရဲ့အမျိုးသားလူမျိုးရေးဆိုင်ရာပြဿနာတစ်ခုလို့သတ်မှတ်တယ်လို့ကျွန်တော်နားလည်ပါတယ်။ဆိုတော့နိုင်ငံတကာအမြင်ကတော့အဲ့လိုမြင်ကြပါတယ်ခင်ဗျာဒီကိစ္စဟာမြန်မာနိုင်ငံရဲ့အမျိုးသားလူမျိုးရေးနဲ့ပတ်သက်တဲ့ပြဿနာဆိုတဲ့အမြင်မျိုးကနိုင်ငံတကာမှာရှိကြပါလားခင်ဗျာ
အခုအချိန်တွေကတော့ကျွန်တော်တို့တကဘာလုံးကကျွန်တော်တို့အာရုံစူးစိုက်ပြီးတော့အကြည့်တဲ့ကိစ္စကတော့ရခိုင်ကိစ္စပဲဖြစ်ပါတယ်ဒါကြောင့်မလို့ဒီဒီမှာရှိတဲ့နိုင်ငံပေါင်း193နိုင်ငံပေါ့နော်အဲ့ဒီနိုင်ငံတွေကနေပြီးအားလုံးဒီကိစ္စကိုအာရုံစူးစိုက်ပြီးတော့ကြည့်နေတာအရေးကြီးတာတော့ထင်ရှားပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကအမျိုးသားလုံခြုံရေးဆိုင်ရာပုဂ္ဂိုလ်ကိုယ်တိုင်လာတကယ်ဆိုသူတို့တွေလည်းတော်တော်အကြီးမားတဲ့အဆင့်နေရာတွေပါနော်နိုင်ငံဟိုနိုင်ငံသားရေးဝန်ကြီးတချို့နိုင်ငံလည်းနိုင်ငံတော်လုံခြုံရေးဟိုဆိုင်ရာပုဂ္ဂိုလ်တွေလည်းပါကြပါတယ်ဟိုကျွန်တော်ဆိုလဲဒီမှာဟိုသူတို့လူကြီးတွေနဲ့ထိတွေ့ပြီးတော့အခြေအနေတွေပြောပြနေတာရှိပါတယ
်ဟုတ်ကဲ့မနေ့ကလားတနေ့ကလားအဲဒီအမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာအသံမကြီးနကီဟေလီနဲ့လည်းဆွေးနွေးတာတွေ့ပါတယ်အဲဒီအခြေအနေကဘယ်လိုနေပါလဲမြန်မာနိုင်ငံအပေါ်မှာအခုထရမ့်ရဲ့အစိုးရသဘောထားဟာဘယ်လိုဖြစ်လာမယ်ထင်ပါလဲအစအရနဲ့လည်းအရင်တုန်းကလောက်ဥပမာခေတ်တုန်းကလောက်မနှွေးထွေးဘူးလို့လူတွေသုံးသပ်နေကြပါတယ်ဒီပြဿနာကြောင့်ပုံပြီးစင်ကားသွားနိုင်ပါလားတင်းမသွားနိုင်ပါလ
ားအဲ့ဒီလိုတော့မရှိပါဘူးဘာဖြစ်လို့လဲဆိုတော့သူကဒီတမနာထရမ့်အနေနဲ့ကလောလောဆယ်တိပိကိစ္စတွေကိုသူအာရုံစူးစိုက်နေရတဲ့အတွက်ကျွန်တော်တို့နဲ့ပတ်သက်လို့တော့သူစိတ်မဝင်စားဘူးလို့သူချောထင်တာပါသို့တော်လည်းကျွန်တော်တို့ဒီလုပ်ငန်းကိုဆောင်ရွက်နေတဲ့အပိုင်းမှာတော့ထိတွေ့မှုတွေရှိပါတယ်။ဒါကျွန်တော်သူတို့နိုင်ငံခြားရေးဝန်ကြီးနဲ့လည်းထိတွေ့ပါတယ်။နောက်သူတို့နိုင်ငံခြားရေးဥစ္စာပေါ့ဒီအတွင်းဝင်လို့ခေါ်ရမှာပေါ့သူအဲ့ဒီပုံကိုယ်တွေနဲ့လည်းထိတွေ့မှုရှိပါတယ်။နောက်မနေ့ကညောင်းမှာရှိတဲ့အမေရိကန်တမတ်ကြီးနီကီဟေးလီနဲ့လည်းတွေ့ဆုံပြီးတော့ဆွေးနွေးတဲ့အခါမှာသူကဟိုတော်တော်လေးဟိုအပြုသဘောတော့ဆောင်တဲ့အနေအထားရှိပါတယ်။သို့တော့သူတို့ကတော့ဒီဟုတ်ပါတယ်သူ၅သိန်းလောက်ဒီလိုတိတ်ချောင်နေရတဲ့ကိစ္စတော့သူစိတ်ပူပင်နေတာတော့ရှိပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးအနေနဲ့မေးရင်ပါတယ်ဦးသောတွန်းဟာမြန်မာနိုင်ငံကိုကူစားပြီးတော့မြန်မာနိုင်ငံရဲ့ဆန်မကြီးတူဖြစ်တဲ့နိုင်ငံတကာကိုလှည့်ပြီးတော့ပြီးခဲ့တဲ့နဝတာအစွဲလက်ထက်ကလေးကတမန်ထမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အဲ့ဒီတုန်းကလည်းပဲမြန်မာနိုင်ငံအရေးတွေကိုဒီလိုပဲကာကွယ်ပြီးပြောဆိုခဲ့ရတယ်အခုလည်းပဲဦးသောတွန်းကဒီလိုပဲကာကွယ်ပြောဆိုနေတော့ဦးဆောင်ထွန်းအပေါ်မှာသူတို့ဘယ်လိုမြင်ကြပါလဲ။အော်ဒီလူဟာဟိုတုန်းကလည်းပဲသူပဲကာကွယ်နေရပဲအခုလည်းပဲဘာထုလဲဆိုတဲ့အမြင်မျိုးကမရှိရဘူးလားဆိုတာကျွန်တော်နည်းနည်းစဉ်းစားကြည့်ချင်ပါတယ်ဖြစ်ပေပါခင်
ဗျ။ဟုတ်ကဲ့ပါခင်ဗျ။ဟိုကျွန်တော်တို့ကတော့တိုင်းပြည်နဲ့လူမျိုးကိုကာကွယ်တဲ့သဘောပါ။အဲ့တော့သူတို့လည်းအခုသဘောပေါက်တယ်ပေါက်ပါတယ်။ကျွန်တော်တို့ကဘယ်အချိန်မှဆိုရင်ကိုယ်နိုင်ငံနဲ့ကိုယ်လူမျိုးထိပါမဲ့ကိစ္စမျိုးဆိုရင်ကိုတက်နိုင်တဲ့ဘက်ကနေပြီးတော့ပါဝင်ဆောင်ရွက်နေတယ်ဆိုတာသူတို့သဘောပေါက်ပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့အနေနဲ့ဒါကတော့ဒီအင်္ဂလိပ်လိုပြောရင်တော့ဗျာ professionally လုပ်တဲ့သဘောပါ။ကိုယ်နိုင်ငံအကျိုးဟိုကိုထောက်ရတာပါ။ဒါသူတို့ကောင်းကောင်းသဘောပေါက်ပါတယ်ခင
်ဗျ။မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကိုဥကြော်ဆန်တာဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သ
ါပါရှင်အော်တိုဘာလ14ရက်စနေနေ့မနက်ပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူအမျိုးသမီးကန္တာမှာနှာစင်ရမှာက
ရတပွဲတဲ့ကူဝင်ခဲ့တာဖြစ်ပါတယ် Academy Standard အတော့မင်းကလေးတွေဆိုရင်သူတို့က push up အထမတန်းလေးရှင်ရတယ်နောက်တော့စမဘွေဖြစ်ရတယ် interview ပဲလုပ်ရတယ
်အမျိုးသမီးအမေရိကန်ပြည်ထောင်စုမှာရဲအရာရှိလောင်းဖြစ်စတဲ့တာဝန်ထမ်းဆောင်နေတဲ့တက္ကသိုလ်နောက်ဆုံးနှစ်ကျောင်းသူချင်းတိုင်းရင်သူလေးနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာပါအခုရင်းဆုံးတော့ကမ္ဘာသတင်းတွေမှာရင်းနေကြတဲ့မြန်မာပြည်အကြောင်းတွေကိုဥကျော်ဆန်သားကမူလဆောင်းပါရှင်ရဲ့အပေါ်မပြတ်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်အောင်ပါရှင
်တသက်မှုရရှိစေမယ့်နေရာတစ်ခုဆွဲခေါင်းစဉ်နဲ့ရေးသားထားတဲ့တက္ကသီဗျံသတင်းစာရဲ့အဒီရအဘော်ကိုဥစွာတင်ပြလိုပါတယ်။အကူအညီလိုအပ်နေတဲ့ရင်ဂျာကလေးငယ်တွေလက်ခံထားနိုင်မဲ့စာသင်ကျောင်းတွေအများကြီးလိုအပ်နေတဲ့ဆွဲကြောင်းရေးသားထားတာဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့ရှင်းလင်းမှုဒဏ်ကိုကာကွယ်ခုခံနိုင်စွာအ ਨੇ ဆုံးသူတွေကတော့ဒုက္ခသည်ကလေးငယ်တွေဖြစ်ပါတယ်။အခုမြန်မာဘက်ကထွက်ပြေးလာခဲ့သူစန်းတဝဲအနက်ကလေးငယ်အရေးအတွက်ကစုံစိမ့်လောက်ရှိနေပါတယ်။တချို့ကလေးငယ်တွေဟာမိဘမဲ့ဖြစ်ပြီးနေအိမ်ဖြစ်စီခံရတာဆတဲ့မဖော်ပြနိုင်လောက်အောင်ကြီးမားတဲ့ဆင်းရဲဒုက္ခတွေကိုကြုံတွေ့ကြရသူတွေဖြစ်ပါတယ်။သူတို့ဘဝဆက်ဆံမှုရအောင်ဘယ်လိုပင်ကြိုးပမ်းလှုပ်ဆောင်နိုင်သည့်အတိုင်းအောင်ပြည့်ပြည့်စုံနိုင်လိမ့်မယ်တော့မဟုတ်ပါဘူး။သို့တော်လည်းထောက်ပံ့ရေးအဖွဲ့တွေကတည်ထောင်ပေးထားတဲ့စာသင်ကျောင်းတွေဟာအဲ့ဒီကလေးတွေအတွက်စိတ်လုံခြုံမှုနဲ့နေရာထိုင်ခင်းအတော်အဆင့်ရရှိစေတဲ့အတွက်အတက်ဖွဲ့ကောင်းလာပါတယ်။အင်္ဂလိပ်စာနဲ့သင်ချာစတဲ့ဘာသာရပ်တွေကိုသင်ကြားပေးနေတဲ့ဒီလိုစာသင်ကျောင်းတွေရဲ့အရေးအတွက်ဟာမြပြလှတဲ့ကလေးငယ်တွေအရေးအတွက်နဲ့စာရင်သိတ်ကိုနှဲပါနေပါသေးတယ်။ဒီကလေးတွေအလုံးအတွက်ဆိုရင်စာသင်ကျောင်းပေါင်း 1,300 ခန့်လိုအပ်လိမ့်မယ်လို့ UNICEF ကခန့်မှန်းထားပါတယ်။ဒီကလေးတွေအများစုကမြန်မာနိုင်ငံမှာကျောင်းနေခွင့်မရခဲ့ကြပါဘူး။အပြစ်မဲ့ဒီကလေးတွေရဲ့ဘဝလုံခြုံမှုပေးဖို့နောက်ကျခဲ့ပြီးဖြစ်ပေမဲ့အခုအခါလုံခြုံတဲ့နေရာလေးဖန်တီးပြီးသူတို့စိတ်ဓာတ်ရာတွေကိုကုစားဖို့ကတော့ကြိုးစားနိုင်ပါသေးတယ်လို့យေတာထားပါခင်ဗျာ။ဩစတြေးလျနိုင်ငံမှာမွတ်စလင်ကြောက်ရွံ့မုန်တီးစိတ်ကိုသာမန်လိုသဘောထားရင်ရတာရပ်တန့်ဖို့လိုအပ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ရူဘီယာစီဒစ်យေတာထားတဲ့ဆောင်းပါးကိုတော့ The Guardian မှာဖတ်ရပါတယ်။ဩစတြေးလျနိုင်ငံမှာမွတ်စလင်တွေအထူးသဖြင့် Hijab လို့ခေါ်တဲ့ခေါင်းစည်းပေါ်မှာခြုံတဲ့အမျိုးသမီးတွေနဲ့သူတို့ရဲ့ကလေးငယ်တွေကိုကြောက်ရွံ့မုန်တီးစိတ်နဲ့တိုက်ခိုက်မှုတွေဟာနေရာတကာမှာရှိလာနေပြီးဒါကိုပြောင်းလဲပစ်ဖို့လိုအပ်တယ်လို့យေတာထားတာဖြစ်ပါတယ်မြန်မာစစ်တပ်လက်အောက်မှာရပောင်း80မိရှုခံရပြီးတောင်းနှင်ချီရရိုဟင်ညာတွေမြစ်ကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေရပါတယ်အကြမ်းဖက်ဝါဒနဲ့အစွန်းရောက်လူရက်တွေဟာအစ္စလမ်ဘာသာနဲ့ဆက်ဆက်နေတဲ့ဆိုတဲ့အကြောင်းတွေကမ္ဘာမီဒီယာတွေမှာပလူပြန်နေခြင်းရိုဟင်ညာတွေနီးတူမွတ်စလင်လူနည်းစုတွေနှိတ်ကုတ်ခံနေရတာရီစီနီရဲဆိုတာအနောက်နိုင်ငံတွေကသိမသိကြသေးပါဘူးမောင်ထုတ်ခံမွတ်စလင်တွေလိုပဲရိုဟင်ဂျာတွေဟာလည်းအဆိုင်ဝိုင်းအစ်စ်မှနေရာချရတဲ့အခါကြောက်ရွံ့စရာခံပြင်းဒေါသဖြစ်စရာတွေနဲ့ကြုံနိုင်ပါတယ်ဩစတြေးလျရောက်ရိုဟင်ဂျာတချို့ဟာကံအားလျော်စွာခုန်လွန်ခွင့်ရရှိကြရတဲ့ဆိုရင်သူတို့ဟာအထူးသဖြင့် 2001 စက်တင်ဘာ17ရက်နောက်ပိုင်းကစပြီးကြောက်ရွံ့မုန်တီးစိတ်နဲ့ခွဲခြားဆက်ဆံမှုတောင်ခံရနိုင်တဲ့အလားအလာအများကြီးရှိနေပါတယ်ဩစတြေးလျမှာမွေးပြီးခင်မီပညာတတ်ခေါင်းမီမထုံတဲ့မွတ်စလင်မျိုးသမီးတူဖြစ်သူစာရေးသူဟာလည်းဒီလိုအစ္စလာမ်ကြောက်ရွံ့မုန်တီးစိတ်ကိုကိုယ်တိုင်ကြုံတွေ့ရဖူးပါတယ်။မွတ်စလင်မဟုတ်တဲ့လူတွေကအစ္စလာမိုဖိုဘီးယားလို့ခေါ်တဲ့ဒီအစ္စလာမ်ကြောက်ရွံ့မုန်တီးစိတ်ဟာစိတ်မကောင်းစရာဖြစ်တယ်လို့ယူဆပေမဲ့ဒါဟာမလွဲမဆောင်သာဖြစ်နေမဲ့အစဉ်လက္ခဏာတရားပဲလို့လက်ခံထားတာတွေ့လာရပါတယ်။လူတွေကိုတံပိုးထားရကိုထင်းသိရင်အလုံးသဟဇရာဖြစ်ဖြစ်နေနိုင်ခြင်းဒီတည်းလျင်ဩစတြေးလျနိုင်ငံရဲ့တံပိုးဩစတြေးလျနိုင်ငံရဲ့ကြီးကျယ်မြင့်မြတ်မှုဖြစ်တယ်လို့ယူဆကြောင်းရေးသားထားပါတယ်ခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံမှာငြိမ်းချမ်းရေးသိမြတ်ရေးအတွက်ဘာသာပေါင်းစုံစုတောင်းပွဲတွေမြို့အသီးသီးမှာကျင်းပနေကြပါတယ်ဘာသာရေးလူမျိုးရေးကျင်းမာမှုတွေရော့ပါစေဖို့လူ့တိုင်ဝင်းကမတူကွဲပြားမှုတွေကိုသီးခံနိုင်ဖို့စုတောင်းပွဲတွေကဘလောက်ထိတွန်းအားပေးနိုင်မလဲ။ငင်းငင်းကြီးနဲ့တင့်မြတ်ကြီးအတွက်နောက်ထပ်ဘာတွေလုပ်နိုင်အောင်မလဲဆိုတာကို VOES နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOES ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
အခုတခါလေ့လာကြရမယ့် American Style Idiom အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတ်တန်ကစီစဉ်ပို့ချထားပါရရှင
်ဒီနေ့မြင်တင်ပြမယ့် Idiom အသုံးကတော့
Street Smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက S T R E E T Street ကလမ်း S MART smart ကညံကောင်းတာထက်မြက်တာဆိုတော့ squid ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်။တမန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအဓိပ္ပာယ်မျိုးမဟုတ်ပါဘူး။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကနေစဉ်ဘဝတစ်လျှောက်လုံးလျှောက်လောင်းရတဲ့လမ်းခီးမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်။အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မြင်ကဲခကောင်းနေအတွေ့အကြုံအသိဉာဏ်လေးရှိဖို့လိုမယ်ဆိုရင်မှားမယ်မထင်ပါဘူးရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်ဒီတုံးကတော့ American စကားပြောမှာအတုံးများတွေရှိပါတယ်ဒါအပြင်မျိုးရဲသွားရင်လေမျိုးရဲသွားတာလာတာလေလေပဲပဲရှိတယ်လူဘေးတွေ့ရင်လေရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းတုံးလို့ရပါတယ်ဒီတုံးရဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Tony ha degree ကဘာကြီးမှာဘာတွေဖြစ်ပြနေတယ်ဆိုတာကိုတကယ်ပဲအတော်လေးနားလည်ထားသူပါ။လူတွေနဲ့လည်းတက်အောင်ပေါင်းတတ်တဲ့အကင်းပါသူတူလည်းဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
အကင်းပါသူ၊လူရည်လည်းသူ၊သွားတတ်လာတတ်သူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ?
Street smart.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုအမျိုးသမီးကန္တာကိုလည်းနှာစင်ရကြရပါမယ်ရှင်။အမေရိကန်ပြည်ထောင်စုကိုအသက်9နှစ်အရွယ်ကလေးကအခြေချနေထိုင်ခဲ့တဲ့ချင်းတိုင်းရင်သူရီဘက်ကာရိုးစ်ဆိုရမ်တန်နီဟာအခုဆိုရင်မီရှိဂန်ပြည်နယ်ဘတ်တာခရစ်ရဲတပ်ဖွဲ့မှအမှုထမ်းဆောင်နေပါပြီ။သူဟာအခုလောလောဆယ်မှာ Western Michigan University မှာပွဲရဖို့နောက်ဆုံးနှစ်တက်ရင်တစ်ဖက်မှာလည်းရဲတပ်ဖွဲ့မှpolice ကရဲအလုတ်တင်အဖြစ်အမှုထမ်းနေပြီးရဲရရှိတင်နန်းတက်ဖို့ပြင်ဆင်နေပါတယ်ဒီအကြောင်းကိုဒီတင်ပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလတ်တန်ကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even strongerNot a novice any longer, cause you deepen the conviction in my soul.
Rebecca Sorem Tani ga di American ပြည်တော်စုကိုပေါ့နော်ရောက်လာပုံကိုရှင်းပြပြပါလားရှင
်။သမီးအမေနဲ့ညီမလေးနှစ်ယောက်နဲ့မောင်လေးတယောက်နဲ့သမီးတို့2005မှာဒီမှာလာတာ။မောင်နေတာတော့7နှစ်လောက်ပြီးပြီ September မှာ
။မိသားစုနဲ့လာတယ်ဆိုတော့ဘယ်ကလာတာပါလဲ
။အရင်ကMizoram, India, ma muera.
Okay.
Pero Sahan, Chin, ma nene li nere. Pero Yangon, ma nene ni pero de ma US ma la de.
Okay. La ro di American Pirong Su o la chi cha ro. Pei myo ma la chi cha ba le shin.
Battle Creek, Michigan, ken ma.
Okay. Chi cha ra bo no. Eri Battle Creek, Michigan ma. Rebecca ro di chin pi ni ya bo no.ချင်းတိုင်းရင်းသားတွေအခြေချတာတော်တော်များပါလားရှင
်။အများများလေအခု top 5မှာ first is Indianapolis, အခု Battle Creek, Michigan, then Emma, ချင်းလူမျိုးတွေအများကြီး Emma. Yeah, 2500လောက်
။အဲ Battle Creek မှာရှိရပါနော်။အခု Battle Creek မှာ Rebecca နဲ့အတူနောက်အမျိုးသမီးတယောက်ပေါ့နော်
။ဟုတ်သူကချင်းပဲ အမနာမည်ကဂျန်နီလို့ခေါ်တယ
်ရဲဌာနမှာပေါ့နော်အမျိုးသမီးရဲ့အမှုတန်းတွေဖြစ်ထမ်းဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုဒီရဲအမှုတန်းဖြစ်သွားတယ်ဆိုတာနည်းနည်းရှင်းပြပေးပါလား
ဒီမှာဒီ American ဒါဆိုဗာကျတော့ဒီ place ချူ sound it beaching yeah at that town yet to play the girl when kid up to bad eh
any yet to play ကိုဝင်တဲ့ခါမှာပေါ့နော်ဘာတွေလောက်ရပါလဲရှင
် okay academy standard out of mingling so in through the push up လေးလောက်ရမယ်အထမတင်းလေးရှင်ရတယ်လောက်ရတယ်အပီးလောက်ရတယ်So, no dot some of what here there interview the lawyer there
so the yetinam chang ma bor no aku rebecca tet ni dou bae bor
oh aku to me western michigan university ma bachelor so aku chang to ani de ara pi do to me academy ma pre test aku no pi pi do aku to me academy ma te khoin ya me
aku ero rebecca yetat phwe win no ma hout thi u la
cool me ya the popular center ya again bachelor degree lure pwe ya phu san do ipiro academy at second yet did then jump to piro ya ya ship pe ma ba
aro khu lo lo se di yetat phwe ga ni piro ma nga yan tha de su de ka ja ro ye ya shi do ma phit ti bi me lu le ye lu ngan ni ro saung ywe ni da bo ba ri saung ywe pe ya ba le rebecca ru
aku lo lo se ma tomato learnies ha သုံးမျိုးရှိပါတယ်။ပထမစားတော့တမန်စာသိပြရပါတယ်။အော်နောက်တစ်ခုကကျမတို့ကဒက်ရှင်နှစ်နဲ့စကနှစ်နဲ့ကြာလူငယ်တွေရာစုမှုချုံရရင်လူငယ်ထင်းထင်းစကန်တွေကိုပူဆောင်ရပါတယ်။နောက်တစ်ခုကလက်ပွေနှိပ်တာလုပ်ရပါတယ်။နောက်ဆုံးတစ်ခုကတော့ပွဲတော်ရက်ဒီမှာကျိုးတော့ Christmas party Thanksgiving party မှာကျမတို့ယဉ်ကျေးလုပ်ငန်းတွေရဲ့ပွဲတွေကိုထိမ့်သိမ့်နေထိမ့်သိမ့်ပါတယ
်အခုလို့ပေါ့နော်ဒီ Michigan ပြည်နယ် Battle Creek မြို့မှာရဲဌာနမှာပေါ့နော်အမှုထမ်းဖို့အတွက်ကအခြေခံလိုအပ်ချက်တွေကဘာတွေပါလဲ Rebecca တို့အတွက
်ပထမက College မှာ Law Enforcement or Criminal Justice ဒီပို့ရပါတယ် No Egypt check ကပူကရတန်ဆွမ်းပို့ပြပါတယ်အဲ့တော့ကျွတ်တကစံထင်းရပါတယ
်ဆူရောပေါ့နော်အခုလိုရဲဘက်ကိုဝင်ဖို့အရေးကြီးတဲ့စံနှုန်းကဘာပါလဲရှင
်ရေးချီတာကအများစုကိုတောင်းရပြပို့ပြပါတယ
်ရီဘက်ကတော့အခု Battle Creek ရဲဌာနရဲ့ရဲဝတ်စုံကဘလို့ပါလဲရှင်ဘာအယောင်ပါလဲနည်းနည်းရှင်းပြပေးပါလား
ကျမတို့ရဲ့ uniform ကပဒတ်ဆိုတော့အပြာဖြုတ်ဖြစ်ပါတယ်နောက်ပြီးတော့ကျမတို့ကကြီးကအင်ဂျီဝေးရတယ်ရှိုင်းကြီးကဖြုတ်ကျေတော့ကအမေအပီရောရေဒီယိုကန်ရတယ်အပီရောဘာရခိကဒိတရတယ်ဝစ်ဆိုရှိရတယ်စတိတ်ပါတယ်အာပက်ပါစပရေးပါပါတယ
်ဆိုရခါကျတော့အဲ့ဒီလိုရဲတပ်ဖွဲ့ဝစ်ဆုံဝစ်ပြီးတဲ့အခါမှာရဘက်ကချင်းအမျိုးသမီးဖြစ်တယ်ပေါ့နော်ရဘက်ကတို့ရဲ့ဘက်တခရစ်ပါတယ်ချင်းဒီ2000ကျော်ကျော်လောက်ရှိတယ်ဆိုရခါကျတော့ဒီကိုလူအဖွဲ့စီးမှာပဲပေါ့နော်စစောကလူမျိုးဒီချင်းပွဲတော်တို့သွားတဲ့ခါမှာကိုကတော့အရင်ချင်းတူအနေနဲ့ချင်းလူဖွဲ့စည်းမှနေခဲ့ပေမဲ့လို့လေအခုကတော့ကိုကတော့ uniform ဝတ်တဲ့ရဲတူဖြစ်လာပြီဆိုတော့ဘယ်လိုခံစားရပါလဲ Rebecca
ကျွန်မဒီရဲ uniform ဝတ်တဲ့ခါမှာချင်းလူဖွဲ့စည်းကိုသွားတဲ့ခါမှာတချို့တွေကတော့နည်းနည်းချုပ်ချပါတယ်ဒါမဲ့လို့ကျွန်မကမချုပ်ဖို့သူတို့ကိုပြောပြီးရဲနဲ့ပတ်သက်ပြီးတော့အကူအညီလိုချင်ကျမပေးဖို့စင်ကြီးရှိတယ်ဆိုတာကိုနားလည်အောင်လုပ်ပါတယ်။ဒါကြောင့်လည်းကျမအနေနဲ့အခုရေးဝန်တန်းပြောနေတဲ့ဒီချင်းလူအဖွဲ့အစည်းနဲ့ American Loop Procedure ခင်ခင်မင်းမရှိဖို့နားလည်မှုရှိဖို့တက်နေဆုံးဆောင်ဝတ်တော့ဖို့ဆန္ဒရှိပါတယ်
။အခုလိုပေါ့နော် Rebecca ကရဲတပ်ဖွဲ့တယ်ပြီးပြီးတော့ရဲမှုထမ်းတော့မယ်ဆိုတော့ Rebecca အမေတို့မိသားစုတို့ကဒီလုံခြုံရေးအတွက်မစိုးရိမ်ဘူးလားရှင်။ဘလိုမျိုးသူတို့ကတုံ့ပြန်ကြတယ
်ကျမအမေကပထမကရဲတပ်ဖွဲ့မဝင်ချင်းချင်းပါဘူးမင်းခွေးဖြစ်တယ်လုံခြုံရေးတွေ့ရဆိုရင်တော့ပါကျမကတော့ဒီချင်းအမျိုးသမီးတွေညီမအမျိုးသမီးတွေရဲတပ်ဖွဲ့မှာတောင်းဆိုနေတယ်ဆိုတော့ကိုပြတ်သားလူတွေအတွက်ကြောင့်ရဲတပ်ဖွဲ့ကဝင်ပြီးတော့အောင်မြင်အောင်အလုပ်နဲ့တွေ့ပြန်နိုင်ခဲ့ပါတယ် ဒီမှာဒီရက်တပ်ပေါ်မှာအမျိုးသားတွေဒီရောအမျိုးသမီးတွေရောတွေ့ရကြပါတယ်။ဒီမှာကတည်းရက်တပ်ပေါ်မှာအမီအန်ချူဆန်ချီအပ်တဲ့နောင်လာနောက်သားတွေအတွက်နမူနာဖြစ်စေချင်ပါတယ်။
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကန္တာကိုနားဆင်ကြကြရတာပါရှင်။အခုဆက်ပြီးနားဆင်ကြရမယ့်သိပ္ပံတဲ့နည်းပညာအစီအစဉ်မှာတော့နောက်ဆုံးထုတ်ခမီကာတွေနည်းပညာမျိုးစုံပါတာကယင်အန်ဒီရဲ့ကင်ရှင်ရေးပူပြီးအထောက်အကူဖြစ်ပါရဲ့လား။ကဘာကြီးကိုအကာသာတဲကနေရယူထားတဲ့ဓာတ်ပုံတွေကနေကဘာဂျူကောင်းဂျူဘာတွေဆောင်ရွက်နိုင်မလဲ။နည်းပညာလောကမှာအမျိုးသမီးတွေနေရာကောင်းရဖို့လွယ်ရလားဆိုတာတွေကို VO ရဲ့သတင်းဆောင်ပါတွေကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ကောင်းမောင်းနေရင်ဗီဒီယိုလိုင်းကြောင်းခြင်းပါသလားအီးမေးလ်ဆစ်ခြင်းပါသလားအနည်းဆုံးဓာတ်ဆီဆိုင်ကိုရှာခြင်းပါသလားခနေ့ခေတ်ပေါ်ကားသည့်အများစုမှာဆိုရှယ်မီဒီယာမြေပုံစာသားစတာတွေနဲ့ဆက်သွယ်နိုင်တဲ့နည်းလမ်းတွေပါနေပါပြီဒါပေမဲ့လည်းအဲ့ဒါတွေကြောင့်ဂျင်မောင်းသူတွေအာယုံထွေပြားစေတယ်လို့အမေရိကန်မော်တော်ယာဉ်အသင်း Triple E က Jake Nelson ကပြောပါတယ်
So these technologies have become more complex in that they allow drivers to do things.
ဒီနည်းပညာတွေကပိုအဆင့်မြင့်လာပြီးယာဉ်မောင်းတွေအရင်ကလုပ်လို့မရတာတွေအခုလုပ်လို့ရလာပါတယ်
။အရင်ကကားတွေမှာပါတဲ့ခလုတ်အနှဲငယ်နေရာမှာအသုံးချနည်းမျိုးစုံအတွဲခလုတ်90လောက်အထိလက်ကင်နဲ့ dashboard ပေါ်မှာနေရာယူလာပါတယ်။အဲဒီရဲ့ချက်လက်နဲ့ဖြော်ပြေးစနစ်တွေကိုသုံးဖို့ယာဉ်မောင်းသူတွေဟာလမ်းပေါ်ကနေမျက်လုံးခွာရလက်ကင်ကနေလက်ကိုခွာကြရတယ်လို့2019မော်ဒယ် AC ကားနဲ့အပေါ်စား truck ကားတွေကို Triple E ကစမ်းသပ်ချက်တခုမှာတွေ့ရပါတယ်။လမ်းပေါ်ကနေ20စက္ကန့်လောက်ပဲမျက်လုံးခွာလိုက်တာနဲ့ကားတိုက်ဖို့အန်ဒရယ်ကနှစ်ဆပူများသွားပါတယ်။လက်နဲ့ထိလို့ရတဲ့ screen တွေအသံနဲ့ညွှန်ကြားလို့ရတာတွေကိုရှိတဲ့တဲ့မှန်မှာအချက်အလက်လာပြပြီးတာတွေလို့ပိုကောင်းတဲ့အသုံးချစရာတွေကိုကားထုတ်သူတွေကထပ်ထပ်ထည့်လာပြီးမဲ့အဲ့ဒါတွေကားမောင်းနာရဲ့အစိတ်ပိုင်းတစ်ခုတော့ဖြစ်ဖို့မလိုဘူးလို့Jake Nelson ကပြောပါတယ
် Just because technology allows you to do XYZ while also driving the car doesn't mean that you should.
ကောင်းမောင်းနေချင်းဟိုဟာဒီဟာလို့ဖို့နည်းပညာပါလာတယ်ဆိုတာကြောင့်တော့သုံးစရာမလိုပါဘူး
။လက်ကင်ပေါ်မှာလက်ကူထားလမ်းကိုမပြတ်ကြည့်နေတာကသာလမ်းပေါ်မှာအန်ဒရယ်ကင်းဖို့အကောင်းဆုံးနည်းလမ်းဖြစ်ပါတယ်ခင်ဗျာ။ကဘာရဲ့မြင်ဝင်ကူလုံးကိုအဝေးကနေမြင်ဝင်ရပြီးဘယ်လောက်လှပဘယ်လောက်ပြက်လွယ်ရဲဆိုတာကိုနားလည်ရတာဟာဘဝတသက်တာအတွေ့အကြုံဖြစ်တယ်လို့အာဂဒယင်မှုတွေကပြောကြပါတယ်။ဒီခံစားချက်ကိုလူများနဲ့များများခံစားရဘူးနဲ့လူသားရဲ့ပြက်လွဖြစ်စီလှုပ်ဆောင်ချက်တွေရဲ့အန်ဒရယ်ကိုဘိုးပြီးသတိပြုမိလာစေဖို့ကယ်လီဖိုးနီးယားပြည်နယ်ကစိတ်ဝင်စားသူတစုဟာဂျိုရူးကရိုက်ယူတဲ့ရုပ်ပုံတွေကိုသုံးပြီးအသည့်ဖြန့်ဝေပေးတဲ့ပရာဟိတအဖွဲ့တစ်ဖွဲ့ကိုထူထောင်ထားပါတယ်။ချုံငုံတက်ရောက်မှုလို့အာဂဒယင်မှုတွေခေါ်တဲ့ခန်းစားချက်ကမဲမောင်တဲ့ဟင်းလင်းပြင်ဝန်းရံထားတဲ့လှပတဲ့အပြာရောင်ဘောလုံးကြီးတစ်လုံးအဖြစ်ကဘာကြီးကိုမြင်ရတဲ့ခန်းစားချက်ပါ။တိတ်ကိုကြည်လင်ပြတ်သားတဲ့ဓာတ်ပုံရိုက်ကင်မရာတွေတက်ထားတဲ့စီးပွားအဖြစ်ဂျိုရူးတွေကနေရိုက်ယူပြီးတဲ့တိတ်ကောင်းတဲ့ဓာတ်ပုံတွေကိုအသုံးပြုပြီးတဘာဝအရင်းမြစ်တွေနဲ့ပတ်သက်လို့စီးပွားရေးလုပ်ငန်းတွေနဲ့အစိုးရတွေဆုံးဖြတ်ချက်ချစားရတယ်လို့ Daily Overview အဖွဲ့က Steve McCormick ကပြောပါတယ်။
That data is like an infinite number of puzzle pieces. It's available, but it's not assembled in a way.
အဲ့ဒီအချက်လက်ကမီးအတွက်နိုင်တဲ့ပဟေလိအပိုင်းစာလေးတွေပါ။အဲ့ဒါကရှိနေပေမဲ့အဓိပ္ပာယ်တစ်ခုခုပေါ်လာစီမဲ့နီးလန်းနဲ့စူးစီးထားတာမဟုတ်ပါဘူး
။ California ခြေဆိုင် Daily Overview Brighter ဖွဲ့ကအဲ့ဒီရုပ်ပုံတွေကိုအများပြည်သူအတွက်အဓိပ္ပာယ်ရှိပြီးစိတ်ဝင်စားစေမဲ့အချက်လက်တွေဖြစ်အောင်ပြောင်းပေးပါတယ်။ဒီရွက်ချက်ကကဘာဂျိုရဲ့အလှတရားနဲ့ဗင်နီဇွဲလာကတရားမဝင်တပ်တူဒူပေါ်ရာလိုရိုဟင်ဂျာဒုက္ခသည်စခန်းတွေလိုလူကားလုတာနဲ့တဘာဝဘေးရန်ကြောင့်ပျက်စီးရတာတွေကိုလူတွေသတိပြုမိစေဖို့ဖြစ်တယ်လို့ Daily Overview ဖွဲ့ကဒန်ဟမ်မာကပြောပါတယ
်။ We detect change relevant change on where in the world human
ပြောင်းလဲကိုကျွန်တော်တို့ရှာပါတယ်ကဘာဂျိုဘောတက်ရောက်စေတဲ့လူတွေရဲ့လှုပ်ဆောင်ချက်နဲ့ဆိုင်တဲ့အပြောင်းအလဲကိုရှာတာပါပြီးတော့ဂျိုဒုရုပ်ပုံတုံးပြီးတံပိုးနဲ့ပြီးမယုံနိုင်လောက်ဆရာတသမတ်ထဲနီလာနဲ့အဲ့ဒီအပြောင်းအလဲကိုဖော်ပြပါတယ
်စိတ်ဝင်စားစရာအကောင်းဆုံးရုပ်ပုံတွေကတော့တစ်တော့ပြုံးတည်တာလိုမြေပေါ်မှာမိုင်းခွဲတာရဲ့တက်ရောက်မှုလိုညဉ့်ညမ်းတဲ့ကံကြီးတွေလိုအချိန်နဲ့အမျှတသက်မှတ်မှတ်အပြောင်းအလဲတွေကိုပြတဲ့ရုပ်ပုံတွေပါ တို့ရဲ့လှုပ်ဆောင်ချက်ကနေပိုမြင့်တဲ့အဆင့်တစ်ခုတည်းရောက်ဖို့ daily overview ကမျှော်လင့်ပါတယ်လို့ဒီအဖွဲ့ကပဲ Ben Grant ကပြောပါတယ
် I've been operating under the hypothesis thatIf people see something and they're more aware of what's going on, it will lead to
behavioral change. တခုခုလူတွေမြင်လာရင်ဘာဖြစ်နေလဲဆိုတာပိုသတိပြုမိလာပြီးတော့ပြုမှုလှုပ်ဆောင်ပုံပိုင်းပြောင်းလဲလာလိမ့်မယ်ဆိုတဲ့အယူဆနဲ့ကျွန်တော်လုပ်နေတာပါ
။တဘာဝနေရာတွေရဲ့အံ့ဩဖွယ်အလားတရားကိုရောမြို့ကြီးတွေအဝေးပြေးလမ်းစုံလမ်းမကြီးတွေတံတားတွေစိတ်ကန်းတွေလိုတိဆောက်ထားတဲ့ပတ်ဝန်းကျင်ကိုပါပြတဲ့တခြားရုပ်ပုံတွေလည်းရှိပါတယ်။အဲဒီပုံတွေကိုကြည့်ရင်အံ့ဩကြီးခံစားချက်ကတော့မကအပြည့်အစည်ပမာဏကြောင့်ဝမ်းနည်းမှုကိုပါခံစားကြရမှာပါမကြောညာဘဲနဲ့ကိုပဲဆိုရှယ်မီဒီယာပေါ်မှာ daily overview ကိုမပြတ်စောင့်ကြည့်သူအရေအတွက်ဟာ၄နှစ်အတွင်း6သိန်း9000ကျော်အထိရှိလာမှာပါရုပ်ပုံတစ်ခုချင်းစီမှာရှင်းလင်းချက်အကျဉ်းတွဲပါပါတယ်ရုပ်ပုံတွေကိုလိုချင်တယ်လို့လုံးမပြစ်အောင်လို့အထူးရေးထားတဲ့ software နဲ့ထိန်းထားပြီး dailyoverview.com website မှာကြည့်လို့ရပါတယ်ခင်ဗျာဘဝတော်ကလူသမီးတွေဟာပညာရေးနဲ့အလောက်ကံရရှိရေးမှာကြုံရတဲ့အခက်အခဲတွေကိုကျော်ဖြတ်ဖို့ဤပညာကိုသုံးကြပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးဆဲနိုင်ငံတွေမှာအမျိုးသမီးတွေအင်တာနက်အွန်လိုင်းသုံးနိုင်ဖို့တော့စိန်ခေါ်မှုဖြစ်ရှိနေသေးပါ။အမေရိကန်ပြည်တော်စုမှာဆိုရင်လည်းဤပညာလုပ်ငန်းမှာအမျိုးသမီးတွေဟာအမျိုးသားတွေလောက်အောင်မြင်မှုမရကြပါဘူး။ဤပညာလုပ်ငန်းမှာအမျိုးသမီးတွေဟာအမျိုးသားတွေကိုဘာကြောင့်နောက်ကောက်ကျနေရတာလဲဆိုတာကိုအမေရိကန်ပြည်တော်စုမှာအခြေတင်ဆွေးနွေးနေကြသလိုဘာတို့မှာဆိုရင်လေအမျိုးသမီးတွေဟာဤပညာဆိုင်ရာအခွင့်အလမ်းတွေရဖို့ယုံကံနေကြရတာပါအမျိုးသမီးအင်တာနက်သုံးသူအခြေအတွက်ဟာအမျိုးသားတွေအောက်၁၂ရာခိုင်နှုန်းပိုနေပါတယ်ဖွံ့ဖြိုးမှုအ ਨੇ စုနိုင်ငံတွေမှာဆိုရင်အမျိုးသား၅ယောက်မှ၁ယောက်နှုန်းအင်တာနက်သုံးနိုင်တဲ့အချိန်အမျိုးသမီး၇ယောက်မှ၁ယောက်ဖက်အင်တာနက်သုံးနိုင်တယ်လို့ Davis California တက္ကသိုလ်က Martin Hilbert ကပြောပါတယ်
So the digital divide is basically this phenomenon that some people have more access to digital technologies than others.
တချို့လူတွေက digital နည်းပညာကိုတခြားသူတွေထက်ပိုပြီးသုံးခွင့်ရပါတယ်။ဒီကွာဟမှုဟာထူးထူးခြားခြားဖြစ်နေတာတော့မဟုတ်ပါဘူး။ရှောင်လွှဲလို့ရတဲ့ကိစ္စလည်းမဟုတ်ပါဘူး။လူအဖွဲ့အစည်းတွေကဖန်တီးမှုတိုင်းဟာအလုံးအတွက်တန်းတူဘုရားသခင်ကဖန်ဆင်းပေးလိုက်တာမျိုးမဟုတ်ပါဘူး။လူအဖွဲ့အစည်းတစ်ခုချင်းပေါ်မူတည်ပြီးကွာဟမှုတွေရှိပါတယ်
။အမေရိကန်ပြည်တော်စုမှာရှိတဲ့ကုမ္ပဏီတွေကနည်းပညာလုပ်သားအင်အားတွေမှာ20ရာခိုင်နှုန်းလောက်ဖက်အမျိုးသမီးတွေရှိပါတယ်။နည်းပညာဥဆောင်မှုနေရာယူထားသူတွေထဲမှာတော့အမျိုးသမီးက18ရာခိုင်နှုန်းလောက်ပဲရှိပါတယ်။စီးပွားရေးလုပ်ငန်းတစ်ခုစတင်ဖို့အတွက်ငွေကြေးမတည်ပေးတဲ့လုပ်ငန်းရှင်ကြီးတွေကိုကြည့်ရင်လည်းအမျိုးသမီးကနည်းပါတယ်။ Digital နည်းပညာပိုင်းကွာမှုမရှိအောင်လုပ်နိုင်ဖို့အတွက်နည်းလမ်းတွေကို American ပြည်တော်စုမှာရောကဘာတော်မ်းမှာပါလူများပြားဝိုင်းပြီးစူးစမ်းနေကြပါတယ်။အမျိုးသားနဲ့အမျိုးသမီးတွေကြားနည်းပညာကွာမှုနည်းအောင်ဘယ်လိုရှေ့ဆက်ဆောင်ရွက်ကြမလဲဆိုပြီးနီလန်းရှာတဲ့ဆွေးနွေးပွဲတွေလည်းရှိလာနေပါတယ်ခင်ဗျာ
ကုချာချာတင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့သိပ္ပံနဲ့နီးပညာအစီအစဉ်ဖြစ်ပါတယ်ရှင်ဒီသိပ္ပံနဲ့နီးပညာကိုတောက်ကြနေညပိုင်းမှာအစ်နားဆင်နိုင်ပြီးအခုလိုစနေမနေ့ပိုင်းမှာနောက်တစ်ချိန်ပြန်ပြီးထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောရရှိမြခင်ဆာမိုဝါကျွန်းနိုင်ငံဟာစက်တင်ဘာလ21ရက်နေ့ကဇီဝနဲ့စိတ်တင့်စေတဲ့လက်နက်များဆန်ရာ American ပြည်တော်စုနဲ့သဘောတူညီမှုပြုလုပ်ထားတဲ့နိုင်ငံတွေထဲမှာပါဝင်လိုက်ပါတယ်။ဒီနည်းအားဖြင့်ပြောရရင်ဒီသဘောတူညီချက်မှာထည့်သွင်းထားတဲ့စကရက်တည်းရဲ့တည်ဝင်ဖြစ်မှုကိုသဘောတူညီလိုက်တာဖြစ်ပါတယ်။အခုလိုဆာမိုဝါနိုင်ငံပါဝင်လိုက်တာကြောင့်ဇီဝလက်နဲ့ဆိုင်ရာသဘောတူညီမှုရရှိထားတဲ့အဖွဲ့အစည်းမှာအဖွဲ့ဝင်နိုင်ငံပေါင်း196နိုင်ငံရှိသွားပြီဖြစ်ပါတယ်။ကလအတန်ကြာကလေးကဓာတုလက်နဲ့တီကိုကန့်သက်ထားဖို့အတွက်နိုင်ငံတကာအနေနဲ့ကြိုးပမ်းခဲ့တာဖြစ်ပါတယ်။1925ခုနှစ်ဂျနီဗာညှိနှိုင်းချက်အရဇီဝနဲ့ဓာတုလက်နဲ့အသုံးပြုမှုတားမြစ်ထားပေမဲ့ထုတ်လုပ်တာလက်ဝယ်ထားရှိတာစတဲ့အချက်တွေမပါဝင်ခဲ့ပါဘူး။1985ခုနှစ်မှာတော့အမေရိကန်ပြည်ထောင်စုဆိုဗီယက်ပြည်ထောင်စုအပါအဝင်အစိုးရ22ခုဟာဂျနီဗာဆွေးနွေးညှိနှိုင်းမှုရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ဇီဝလက်နက်ဆိုင်ရာသဘောတူညီမှုကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူညီချက်အစ်စ်ကအဖွဲ့ဝင်နိုင်ငံတွေကိုဓာတုလက်နက်ပြုလုပ်ခြင်းတိုးလောင်ထိန်းသိမ်းခြင်းစတာတွေကိုတားမြစ်ထားသလိုဆက်ဆက်ပစ္စည်းကိရိယာတွေကိုဖျက်ဆီးပစ်ဖို့နဲ့ငြင်းငြမ်းစွာအသုံးပြုတဲ့ပစ္စည်းတွေဖြစ်ပြောင်းလဲပစ်ဖို့အစရှိတာတွေပါဝင်ခဲ့ပါတယ်။သဘောတူညီချက်ဟာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ချင်းချောက်မှုတွေလျှော့ချရေးအတွက်အရေးပါလာပါတယ်။ဇီဝလက်နဲ့ဆိုင်ရာသဘောတူညီချက်မှာနိုင်ငံတွေအလုံးပါဝင်တာမဟုတ်ပါဘူး။ ဘာပဲဖြစ်ဖြစ်ဘယ်နိုင်ငံကမှတော့နိုင်ငံတော်အာဏာပိုင်ဆိုင်မှုအတွက်ဇီဝလက်နက်ကိုတရားဝင်လက်နက်ဖြစ်အသုံးပြုခွင့်ရှိတဲ့အကြောင်းမပြောကြပါဘူး။အများသဘောတူညီချက်အရတကဘာလုံးယောဂဝေဒနာကိုလက်နက်တစ်ဖွဲ့ဘယ်တော့မှအသုံးမပြုသင့်ဘူးလို့အတိမတ်ပြုထားခဲ့ကြပါတယ်။ဘာကြောင့်လဲဆိုတော့ဇီဝလက်နက်ဟာလူဒန်းစားခွဲခြားတာမျိုးမရှိသလိုထိန်းချုပ်ရတာလည်းခက်ခဲပြီးတော့ကြောက်မဲ့ဖော်ရဆိုးကျိုးတွေဖြစ်စေပါတယ်။ဒီကနေ့မျိုးဆက်နီးပညာတွေဟာဆေးဝါးနဲ့ဇီဝနီးပညာရက်ကိုခွဲခြားနိုင်နေပြီဖြစ်ပြီးဇီဝလက်နက်တွေကိုလွယ်လွယ်ကူကူထုတ်လုပ်နိုင်စွာရှိသလိုလက်ဆလက်နက်ခြေရာကောက်ဖို့လည်းခက်ခဲလာပါတယ်။တွေးကြည့်မယ်ဆိုရင်လူနေထူးတဲ့နေရာတွေမှာကိုယ်ခံအားကိုဖျက်ဆီးစေတဲ့ဘက်တီးရီးယားပိုးမွှားတွေတက်တန်းကြာရှည်ခံတဲ့ဗိုင်းရပ်စ်တွေကိုလေထဲကနေအလွန်ကွာဝေးတဲ့နေရာတွေအထိပြန့်နှံ့သွားနိုင်တာကိုသတိပြုနိုင်ပါတယ်။ဇီဝလက်နက်တွေကိုအစိုးရတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလက်ထက်မှာရှိနေချိန်မှာအဲ့ဒီသဘောတူညီချက်ဟာဇီဝလက်နက်တွေရဲ့ချင်းချောက်မှုပေါ်နိုင်ငံတကာရဲ့အရေးယူဆောင်ရွက်နေမှုတွေကိုအလေးနဲ့ပြတ်တာနေပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့အပြည့်အဝပူးပေါင်းအကောင့်ထဲပေါ်ဆောင်ရွက်မှုတွေအပြည့်အဝထိရောက်မှုရှိစေဖို့လိုအပ်နေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီဇီဝလက်နက်သဘောတူညီမှုမှာမပါဝင်သေးတဲ့နိုင်ငံတွေကိုအမြန်ပူးပေါင်းပါဝင်လာအောင်တိုက်တွန်းနှိုးဆော်နေကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အဖို့မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင်။VOA American တန်ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစဆုံးကိုမနေ့၈ :00 ကနေ၉ :00 ထိတစ်ချိန်နေ့လည်၁၂ :00 ကနေနေ့ကင်း၁ :00 ထိတစ်ချိန်ပြန်ပြီးနားဆင်နိုင်ပါလိမ့်ရှင်။အခုစနေနေ့မနေ့ခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင်
။ရခိုင်ပြည်ရေးကိစ္စပြီးပြတ်သွားဖို့မြန်မာနိုင်ငံအတွက်အရေးကြီးပြီးအဲ့ဒါမှသာတနင်္ဂနွေလုံးကတခြားပြဿနာကြီးတွေကိုအာရုံစိုက်ဖို့နဲ့အချိန်နဲ့လှုပ်ဆောင်နိုင်ခွင့်တွေရလာမှာဖြစ်တယ်လို့ရခိုင်ရေးအချံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းမှူးချုပ်အောင်ကိုဖီအန်နန်ကပြောလိုက်ပါတယ်။ဒါကြောင့်လဲဆိုတော့ရခိုင်ကိစ္စအတွက်အချိန်တွေကြိုးပမ်းအထောက်အမှုတွေအရင်းအမြစ်တွေအများကြီးအသုံးပြုနေရလို့ဖြစ်ပါတယ်လို့ကိုဖီအန်နန်ကပြောပါတယ်။အော်တိုဘလာ73ရက်တောက်ကြနေ့ကနယူးယောက်မြို့ကုလသမဂ္ဂလူမျိုးရေးကောင်စီမှာနှစ်နာရီကျော်ကြာလှုပ်တဲ့တကပိတ်အစည်းအဝေးတွင်ရခိုင်ပြည်အရေးသူဦးဆောင်တဲ့ကော်မရှင်ရဲ့တွေးရှိချက်တွေနဲ့အချံပြုချက်တွေကိုမစ္စတာအန်နန်ကရှင်းလင်းတင်ပြပြီးတဲ့နောက်သတင်းတော့တွေကိုအဲ့လိုပြောသွားတာပါ။ရိုဟင်ဂျာဒုက္ခသည်အကြတဲ့ပေါ်ဒေါန်ဆန်းစုကြည်နေနဲ့တိတ်ကိုထိတ်လန့်တုံလို့ရတယ်ဆိုပြီးဒေါန်ဆန်းစုကြည်ရဲ့အကြံပေးပုဂ္ဂိုလ်သူကပြောတာကိုကိုးကားပြီးတော့ရိုက်တာသတင်းတပုတ်မှာရေးထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ဟာတကယ်ပဲဂယူးပြုအလေးနဲ့ထားတဲ့အကြောင်းအများကဒီလိုမျိုးနားလေလက်ခံထားကြတာမဟုတ်ဘူးဆိုတာကိုသူသိပါကြောင်းအဲ့ဒီအကြံပေးပုဂ္ဂိုလ်ကပြောပြီးတကယ်တမ်းကဒေါန်ဆန်းစုကြည်ဟာဒီကိစ္စပေါ်တိတ်ကိုအလေးနဲ့ထားပါတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခတွေမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းဆွဆွခံနေရတဲ့လူမျိုးရင်းတပ်ဖွဲ့ဝင်တွေရဲ့ဆောင်ရွက်ချက်တွေကိုစုံစမ်းစစ်ဆေးနေတဲ့ကြောင်းတပ်မတော်ကောင်ကြီးစုချုပ်ယုံကပြောပါတယ်။ဩဂုတ်လ25ရက်နေ့ကအာဆာအစွန်ရောက်တွေရဲ့တိုက်ခိုက်မှုတွေကိုတွန်းပြန်ဆောင်ရွက်တာမှာတပ်ဖွဲ့ဝင်တွေအနေနဲ့ဥပဒေချိုးဖောက်ခဲ့မှုရှိမရှိတပ်မတော်စစ်ဆေးရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်နဲ့စုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးနေတယ်လို့သတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကတပ်ဖက်ချင်းတွေကြောင့်ထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့မွတ်စလင်တွေကိုရိုဟင်ဂျာလို့ဘင်္ဂလားဒေ့ရှ်အစိုးရကတရားမခေါ်သလိုဒုက္ခသည်တွေဖြစ်လည်းမခေါ်ဘူးလို့ဒုက္ခသည်ရေးရကြွန့်ကျင်သူတူကပြောပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ရှင်။စနေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16.41တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.